Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ်ဖေဖော်ဝါရီလ9ရက်ဗုဒ္ဓဖူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line to meter 19 kHz 15653ည line to meter 25 kHz 11803ည line to meter 32 kHz 9335တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဗုဒ္ဓဖူးညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါ။ဒီညတော့ထိတ်တဲရောက်သတင်းတွေကိုမက်စုမွန်နဲ့တူတင်ဆက်ပေးသွားဖို့ရှိပါတယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာရေးဆွေးနွေးဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးအစ္စရေးကိုရောက်နေပါတယ်။လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ထိရောက်မှုမရှိတဲ့အပေါ် SACM ကဝေဖန်လိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးတဲ့မြန်မာစစ်သားတွေကိုမြန်မာနိုင်ငံကိုမကြခင်ပြန်ပို့ပါတော့မယ်ဆိုတဲ့ထိတ်တဲရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညမှာသောရရှင်တွေကိုတင်ဆက်ပေးမယ့်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကချင်ပြည်နယ်ဖားကန့်မြို့နယ်မအူပင်ကျေးရွာတွေကိုဒီကနေ့မနက်ပိုင်းစစ်ကောင်စီစစ်ကြောင်းလက်နက်ကြီးတွေနဲ့ဝင်ရောက်လာပြီးတော့ကျေးရွာနေအိမ်18လုံးကိုမီးရှို့ဖျက်ဆီးခဲ့ပါတယ်။
ကမိုင်ပြူဟာပဲကနဲ့တက်လာတဲ့စစ်ကြောင်းတို့ယူဆရတာပေါ့အဲ့ဒီအဖွဲ့တွေကတော့ဒီဖကလာမူပင်ပြောရဲကိုအကောင်လုံးရင်းရှုလိုက်တဲ့အခြေအနေတော့ရှိပါတယ
် KIO ပြောခွင့်ရဗိုလ်မှူးကြီးနော်ဘူပါရှင်ဒီသတင်းအပြည့်အစုံနဲ့အတူလုံလောက်တဲ့စေဝါကူတာမှုခံယူလို့မရတဲ့အတွက်အိုးဘိုတော်မှာတော့နိုင်ငံရေးအကျဉ်းသူတူတည်ဆုံသွားရတဲ့အကျဉ်းတော်တွင်ကကျန်းမာရေးဆောင်ရှောက်မှုအခြေအနေနောက်ပြီးတော့မြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအကောက်ခွန်ကင်းလွတ်ခွင့်အထူးခွင့်ရေးဆက်ပြီးတော့ပေးသွားဖို့ EU ဥရောပတမကဆုံးဖြတ်ခဲ့တဲ့အပေါ်မှာအလုသမားရေးလှုပ်ရှားသူတွေဝေဖန်လိုက်တဲ့သတင်းဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမခင်လေးနဲ့ပြောပြပေးပါမယ်။
အမေရိကန်နိုင်ငံသားကြီးဝန်ကြီးအန်တိုနီဘလင်ကင်ဟာဂါဇာကမ်းမြောင်ဒေသမှာယာယီအပြစ်ခတ်ရဲစေးရေးနဲ့ဟာမတ်စ်တို့ဖမ်းဆီးထားတဲ့တရားခံတွေလွတ်မြောက်ရေးနဲ့ပတ်သက်ပြီးတော့အစ္စရေးခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့ဒီကနေ့ပဲအစ္စရေးနိုင်ငံကိုရောက်နေပါတယ်။ဟာမတ်စ်ခေါင်းဆောင်တွေကအမေရိကန်ရဲ့အဆိုပြုချက်ကိုတုံ့ပြန်တယ်လို့ဝန်ကြီးဘလင်ကင်ကထုတ်ဖော်ပြောဆိုလို့အပြီးနောက်နေမှာပဲအစ္စရေးဝန်ကြီးချုပ်ဘက်ဂျမန်နက်တန်ယာဟူကာကွယ်ရေးဝန်ကြီးရူဖ်ဂဲလတ်တမရအိုက်ဇက်ဟာဇာတို့နဲ့တွေ့ဆုံဆွေးနွေးမှုတွေဖြစ်လာတာပါ။ဝန်ကြီးဘလင်ကင်ကတော့တရားခံတွေနဲ့ပတ်သက်တာတွေကိုတိုးချဲ့လှုပ်ဆောင်မှုအတွက်သဘောတူညီမှုတစုံတရာရဖို့အတက်နိုင်ဆုံးကြိုးစားသွားမှာပါလို့ဒိုဟာမှာသတင်းတောက်တွေနဲ့တွေ့ဆုံစင်မှာပြောခဲ့ပါတယ်။ပြီးခဲ့တဲ့အပြစ်ခတ်ရဲစေးကြီးကတော့အချိန်တစ်ပတ်ကြာမြင့်ပြီးတော့ဂါဇာကနေတရားခံ100ကျော်နဲ့အစ္စရေးကထိန်းသိမ်းထားတဲ့ပါလက်စတိုင်းအကျဉ်းသား240ကျော်တို့ကိုလွတ်ပေးခဲ့ကြပါတယ်။အစ္စရေးစစ်တပ်ကတော့ဂါဇာမှာကျန်နေတဲ့တရားခံ30တဦးသေဆုံးခဲ့တယ်လို့အင်္ဂါနေ့ကပြောပါတယ်။ခါတာဇော်ဘွားကလည်းတရားခံတွေနဲ့ပတ်သက်ပြီးဟာမတ်စ်တို့ထံကနေအကြောင်းကြားချက်လက်ခံရထားတယ်လို့သတင်းတောက်တွေကိုပြောထားပါတယ်။ဂါဇာကမ်းမြောင်ဒေသမှာအစ္စရေးရဲ့လေကြောင်းနဲ့မြေပြင်ကစစ်ဆင်ရေးတွေကြောင့်ပါလက်စတိုင်း18,500ကျော်သေဆုံးခဲ့ပြီး66,900ကျော်ဒဏ်ရာရခဲ့တယ်လို့ Hamas အဖွဲ့ကျန်းမာရေးဝန်ကြီးဌာနကပြောပါရတယ်။အဲ့ဒီထဲမှာအရက်သားတွေနဲ့စစ်သွေးကြွတွေပါဝင်ပေမဲ့သေဆုံးသူတွေရဲ့80%လုံးကတော့အမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်တယ်လို့ပြောထားပါတယ်ရှင်။
နိုင်ငံကရေလမ်းကြောင်းမှာတိုက်ခိုက်မှုတွေရပ်ဖို့မလိုက်နာဘူးဆိုရင်နောက်ဆက်တွဲအကျိုးဆက်တွေနဲ့ရင်ဆိုင်ရမယ်လို့အမေရိကန်ကသတိပေးထားပေမဲ့ရေမင်းနိုင်ငံအခြေဆိုင်ဟူတီတပုံတွေကသူတို့ထိန်းချုပ်ရာနယ်မြေကနေပင်လယ်နီနဲ့အေဒင်ပင်လယ်ခွေ့ကိုတင်မော့ဖြတ်မဆိုင်တုံ6ခုနဲ့ပစ်ခတ်လိုက်ပါတယ်။မာရှဲကျွန်းမှာမှတ်ပုံတင်ထားပြီးတော့အေဒင်ပင်လယ်မှာဖြတ်တန်းသွားလာနေတဲ့ဂရိကုန်တင်တင်မော့ MV Star Nasia ကိုမဆိုင်တုံတစ်ခုထိမှန်ရာကနေပြီးတော့အနည်းငယ်ပျက်စီးသွားတယ်လို့အမေရိကန်စစ်တပ်အလဲပိုင်းဒေတာကုတ်ကဲရေးဌာနကမနစ်နောက်ပိုင်းတုန်းကသတင်းထုတ်ပြန်ပါတယ်။နောက်ထပ်မဆိုင်တုံတစ်ခုကတော့အနီးနားရေပြင်ကိုကျရောက်ပြီးတော့တတိယမြောက်မဆိုင်တုံကိုတော့အမေရိကန်တပ်ဖွဲ့တွေဘက်ကပစ်ချနိုင်ခဲ့ပါတယ်။ဒီလိုမျိုးမဆိုင်တုံတိုက်ခိုက်မှုတွေကြောင့်ထိခိုက်ဒဏ်ရာရတဲ့သတင်းမကြားရသလိုတင်မော့ဟာလည်းခီးစဉ်ကိုဆက်နိုင်ခဲ့တယ်လို့အမေရိကန်စစ်တပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်။ပင်လယ်နီတောင်ပိုင်းမှာတွာလာနေတဲ့ဘာဘီတိုမှတ်ပုံတင်ဗြိတိရှ်ကုန်တင်တင်မော MV Star Nasia ကိုပြတ်မှတ်ထားတိုက်ခိုက်ခဲ့ပုံရတဲ့မဇိုင်းတုံ၃ခုကတော့ရေထဲကိုကျပြီးတော့တင်မော့ကိုထိခိုက်မှုမရှိခဲ့ဘူးလို့လည်းပြောပါတယ်။ဒေတာရင်းတိုက်ခိုက်မှုတွေမှာတော့ဟူတီတပုံတွေဟာအီရန်နိုင်ငံလုံးမဇိုင်းတုံနဲ့အဝေးထိန်ဒရုန်းမျိုးစုံကိုတုံးနေကြောင်းမနေ့ကထုတ်ပြန်တဲ့ကာကွယ်ရေးဆိုင်ရာထောက်လှမ်းရေးအစီရင်ခံစာမှာဖော်ပြပါတယ်။မနေ့အစောပိုင်းကလည်းဟူတီတပုံတွေရဲ့ဖောက်ခွဲရေးပစ္စည်းတင်ဆောင်ထားတဲ့တခါသုံးဒရုန်းရေရင်နှစ်စင်းကိုခုခံကာကွယ်တဲ့အနေနဲ့တိုက်ခိုက်ခဲ့ကြောင်းအမေရိကန်စစ်တပ်ကသတင်းထုတ်ပြန်ထားပါတယ်။
ရုရှားဘက်ကမစ်ဆိုင်းဒုံးတွေနဲ့ဒီနေ့တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ3ဦးသေဆုံးခဲ့တယ်လို့ယူကရိန်းသမ္မတဗလော့ဒီမီယာဇယ်လန်စကီကပြောပါတယ်။ရုရှားကကျွန်တော်တို့ကိုနောက်ထပ်ပြင်းထန်တဲ့လေကြောင်းတိုက်ခိုက်မှုတွေလုပ်ထားပါတယ်။အခြားဒေသ6ခုကလည်းရန်သူရဲ့တိုက်ခိုက်မှုကိုခံနေရပါပြီးတံပြန်ရှင်းလင်းနိုင်မှုကြိုးစားနေပါတယ်လို့သမ္မတဇယ်လန်စကီကလူမှုကွန်ရက်မှာပြောထားပါတယ်။ရုရှားရဲ့တိုက်ခိုက်မှုမှာဒရုန်းအစင်း20၊ Cruise Missile ဒုံးကြီး36စင်း S-300ပဲထိန်မစ်ဆိုင်းဒုံးကြီး5စင်းနဲ့ပဲထိန်ဒုံး3စင်းတို့ပါဝင်တယ်လို့ယူကရိန်းဘက်ကထုတ်ပြန်ထားပါတယ်။ယူကရိန်းကတော့ဒရုန်းအစင်း20အနက်15စင်းနဲ့မစ်ဆိုင်းဒုံး44စင်းနဲ့29စင်းတို့ကိုလေကြောင်းရန်ကာကွယ်တပ်တွေကဖျက်ဆီးနိုင်ခဲ့တယ်လို့ပြောထားပါတယ်။မီဂိုလက်ဒေတာမှာတော့ရုရှားရဲ့တိုက်ခိုက်မှုကြောင့်လူတအုပ်သေဆုံးပြီးတော့နေအများအပြားပျက်စီးခဲ့တယ်လို့မြို့တော်ခီဖ်မှာလည်းလူ2ဦးသေဆုံးက10ဦးထက်မနည်းဒဏ်ရာရခဲ့တယ်လို့သမ္မတဇယ်လန်စကီကပြောပါတယ်။ခီဖ်မြို့တော်ဝင်ကတော့အထက်မြင့်အဆောင်အုပ်တစ်ခုထိမှန်ခဲ့ပြီးတချို့နေရာတွေမှာထိခိုက်မှုတွေကြောင့်လျှက်စင်ပြီးပြတ်တောက်သွားတယ်လို့ Telegram မှာရေးသားထားပါတယ်။ Kiev ကိုရောက်လာတဲ့ဥရောပသမဂ္ဂနိုင်ငံခြားရေးမူဝါဒအကြီးအကဲ Joseph Borrell ကလည်းလေကြောင်းအချက်ပေးတန်တွေကြောင့်လုံခြုံတဲ့နေရာမှာခိုနားနေရတယ်လို့ X လူမှုကွန်ရက်မှာရေးသားထားပါတယ်ရှင်။
ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းဘလူချစ်စတန်ပြည်နယ်မှာတော့ရွေးကောက်ပွဲစီယုံရေးရင်းနေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်တဲ့ဘုံးပေါက်ကွဲမှုနှစ်ခုကြောင့်မို့လို့အနည်းဆုံး28ယောက်သေဆုံးပြီးတော့ဒါဇင်နဲ့ချီပြီးတော့ဒဏ်ရာရခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။လူဦးရေ241တန်းရှိတဲ့ပါကစ္စတန်နိုင်ငံမှာမနှက်ဖြန်ရွေးကောက်ပွဲတွေကျင်းပဖို့ရှိနေခြင်းဖြစ်ပါတယ်။ပီရှင်းနဲ့ကီလာဆိုင်ဖူလာခရိုင်ကပေါက်ကွဲမှုတွေကြောင့်ရွေးကောက်ပွဲရဲ့လုံခြုံရေးအတွက်စိုးရိမ်နေကြပါတယ်။ရွေးကောက်ပွဲတွေဟာစီစဉ်ထားတဲ့အတိုင်းကျင်းပဖို့အရေးကြီးကြောင်းကိုလည်းပြည်내အစိုးရပြောခွင့်ရဂျန်အချက်ဆိုင်ကပြောပါတယ်။ဒီမိုကရေစီစနစ်မှာအရေးကြီးတဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ကိုအကြမ်းဖက်ဝါဒီတွေကြောင့်ထိခိုက်ခံမှာမဟုတ်ဘူးလို့လည်းပြောပါတယ်။ဘလူချစ်စတန်ကတခြားခရိုင်တစ်ခုမှာတော့လူ9ယောက်အသက်ဆုံးခဲ့ရတဲ့ရွေးကောက်ပွဲစီယုံရေးလှုပ်ရှားမှုမှာပေါက်ကွဲမှုဖြစ်ခဲ့ပြီးတော့တရင်တစ်ပတ်အကြာမှာအခုလိုနောက်ထပ်ပေါက်ကွဲမှုတွေဖြစ်နေတာပါ။အခုနောက်ဆုံးပေါက်ကွဲမှုတွေအတွက်ဘယ်အဖွဲ့အစည်းကမှတော့သူတို့လက်ချက်ဆိုပြီးတော့ကြေညာတာမရှိသေးပါဘူး။ပြီးခဲ့တဲ့သတင်းပတ်တုန်းကပေါက်ကွဲမှုကိုတော့ဒေတာရင်းမှာအခြေစိုက်လှုပ်ရှားတဲ့ IZK အဖွဲ့ကသူတို့လက်ချက်အဖြစ်နဲ့ပြောဆိုထားပါတယ်ရှင်။
ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျဗုဒ္ဓညဗီယိုရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့ပြပြပေးနေပါတယ်ရှင်မြန်မာစစ်ကောင်စီရဲ့အကြမ်းဖက်မှုအပေါ်တုံ့ပြန်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ကြေညာချက်ဟာလုံလောက်မှုမရှိဘူးလို့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SACM ကဒီနေ့ပဲဝေဖန်ပြောကြားလိုက်ပါတယ်။ဖေဖော်ဝါရီလ5ရက်တနင်္လာနေ့ကမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်တဲ့လုံခြုံရေးကောင်စီရဲ့တကယ်ပိတ်ဆွေးနွေးပွဲမှာစတင်ခင်အဖွဲ့ဝင်9နိုင်ငံကထုတ်ပြန်တဲ့ပူးတွဲကြေညာချက်နဲ့ပတ်သက်ပြီးတော့ SACM ကအခုလိုပြောလိုက်တာပါ။မြန်မာရေးအထူးအကြံပေးအဖွဲ့ SACM တည်ထောင်သူတဦးဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဟောင်းရန်ဟီလီကတော့မြန်မာနိုင်ငံမှာဖြစ်နေတဲ့အကြမ်းဖက်မှုပုံစံအလုံးကိုချက်ချင်းရပ်တန့်မှုတောင်းဆိုထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ် 2669 ကိုကိုယ်တိုင်လိုက်နာကျင့်သုံးမှုပြက်ကွက်ခဲ့တယ်လို့ပြောထားပါတယ်။စစ်ကောင်စီတပ်တွေကစာတင်ကြောင်းတွေကိုဘုံတွေတဲချပြီးတော့တော်လှန်ရေးကိုထောက်ခံတဲ့ပြည်သူတွေကိုအရှင်လက်လက်မီးရှို့တပ်ဖြတ်နေချိန်မှာလုံခြုံရေးကောင်စီကတကယ်ပိတ်အစည်းအဝေးတွေကျင်းပပြီးတော့ကြေညာတဲ့တွေကိုသာထုတ်ပြန်နေတယ်လို့လည်းထောက်ပြထားပါတယ်။မြန်မာအရေးအထူးကြံပေးကောင်စီကိုပူးတွဲတည်ထောင်သူနောက်တူဖြစ်တဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောနိုင်ငံတကာအချက်အလက်ရှာဖွေမစ်ရှင် FFM ဥက္ကဋ္ဌဟောင်းမာဇူကီဒရယ်စမန်ကတော့မြန်မာနိုင်ငံမှာအကျက်အတဲကအရှိန်အဟုန်နဲ့ကြီးထွားနေပြီးမြန်မာပြည်သူတွေဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပံ့ပိုးကူညီမှုနဲ့အကာအကွယ်တွေအရေးပေါ်လိုအပ်နေကြောင်းထိရောက်တဲ့လုံဆောင်မှုမရှိတဲ့လုံခြုံရေးကောင်စီရဲ့ထုတ်ပြန်ချက်နဲ့အာဆီယံရဲ့လုံဆောင်ချက်တွေဟာဝါမရှိပဲဝိလုပ်တလို့ဖြစ်နေတဲ့အတွက်လုံလောက်မှုမရှိကြောင်းနဲ့စစ်ကောင်စီဟာသူ့ရဲ့လုပ်ရက်တွေအတွက်တရားမျှတမှုကိုရင်ဆိုင်ရမှာဖြစ်တယ်လို့ပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာစစ်ကောင်စီကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုလွှဲပြောင်းပေးတင်နေတာကြပါပြီ။ဒါကိုလုံခြုံရေးကောင်စီအနေနဲ့မလုပ်နိုင်ဘူးဆိုရင် ICC ဒါမှမဟုတ်အထူးခုံရုံးကတဆင့်တရားမျှတမှုရဖို့တခြားလုံနိုင်တဲ့သူတွေကလုတ်သွားပါလိမ့်မယ်လို့လည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလွတ်လပ်သောနိုင်ငံတကာအချက်အလက်ရှာဖွေမစ်ရှင် FFM ရဲ့အဖွဲ့ဝင်ဟောင်းနောက်တူဖြစ်တဲ့ Chris Sidori ကလည်းပြောထားပါတယ်ရှင်
။မြန်မာနိုင်ငံရဲ့အချက်အသေးကိုဖြည့်ရှင်ရင်အရင်တုန်းကအာဆီယံအဖွဲ့ကြားမှာသဘောတူထားတဲ့လက်ရှိ အရင်နဲ့နောက်အလှည့်ကျဥက္ကဋ္ဌသုံးနိုင်ငံကအလွတ်တဘောဥဆောင်ပြီးတော့ကင်တွယ်ဖြည့်ရှင်ပုံစံကိုဆက်လက်ပြီးတော့ကျင့်သုံးနေကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကဒီကနေ့ဂျာကာတာမှာပြောဆိုလိုက်ပါတယ်။ဖေဖော်ဝါရီလ9ရက်နေ့ဒီကနေ့ဂျာကာတာမှာအင်ဒိုနီးရှားသမ္မတရက်နိုမာဆူဒီမလေးရှားနိုင်ငံသားရေးဝန်ကြီးမိုဟာမက်ဘင်ဟာဆန်နဲ့အတူတွေ့ဆုံဆွေးနွေးပြီးမှာပဲဝန်ကြီးရက်နိုမာဆူဒီရဲ့ကြေညာချက်ထုတ်ပြန်တာကိုအင်ဒိုနီးရှားအခြေစိုက်အန်တာရာသတင်းမှာဖော်ပြပါတယ်။2023ခုနှစ်စက်တင်ဘာလတုန်းကအင်ဒိုနီးရှားနိုင်ငံဂျာကာတာမှာကျင်းပတဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဘုံသဘောတူညီချက်တွေကိုအကောင်အထည်ဖော်နိုင်အောင်လို့အာဆီယံအဖွဲ့ရဲ့လက်ရှိအရင်နဲ့နောက်အလှည့်ကျဥက္ကဋ္ဌသုံးနိုင်ငံကအလွတ်သဘောကင်တွယ်ဖြည့်ရှင်းမှုသဘောတူခဲ့ကြတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူခဲ့တဲ့ကာလအတွင်းမှာမြန်မာအရေးသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံမှုပေါင်း265ကြိမ်လုပ်ခဲ့ပြီးတော့အဲ့ဒီမှတ်တမ်းတွေနဲ့အဆက်အသွယ်တွေကိုလက်ရှိအလှည့်ကျဥက္ကဋ္ဌလာအိုနိုင်ငံကိုလွှဲပြောင်းပေးခဲ့ကြောင်းကိုလည်းမဆူဒီကပြောပါတယ်။တတမန်ရေးအရာချင်းကပ်မှုပုံစံကိုအထူးအောက်ဆုံးဆက်ပြီးတော့ကျင့်သုံးနိုင်မှုအင်ဒိုနီးရှားဘက်ကကြိုးပမ်းခဲ့တာကိုလည်းရက်နိုမဆူဒီကထည့်သွင်းပြောဆိုပါတယ်။မလေးရှားနိုင်ငံသားဝင်ကြီးမိုဟာမက်ဘင်ဟာဆန်ကတော့မြန်မာနိုင်ငံရဲ့ပြည်ပခါကဒေတာရင်းကိုပို့ပြီးတော့မှပြန့်နှံ့ကျပြတ်မလာအောင်အာဆီယံအနေနဲ့အထူးလှုပ်ဆောင်မှုအရေးကြီးကြောင်းကိုလည်းပြောဆိုခဲ့ပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်အချက်ကိုထွက်ပြေးသွားတဲ့မြန်မာစစ်သားတွေကိုမြန်မာနိုင်ငံဘက်ကမကြခင်မှာပဲပြန်လည်ပို့ဆောင်မှုရှိနေပါတယ်။ဒီလိုပို့ဆောင်ရမှာရေချောင်းလမ်းကနေပြန်ခေါ်ဖို့မြန်မာစစ်ကောင်စီဘက်ကအဆိုပြုထားပေမဲ့ဒေသရင်းမှာတိုက်ပွဲတွေဖြစ်နေစေမလို့အဲ့ဒီလိုခေါ်ယူတာကလုံခြုံရေးအရေးစိတ်မချရတဲ့အတွက်လေချောင်းကနေပဲခေါ်ယူဖို့ဘင်္ဂလားဒေ့ရှ်ကအဆိုပြုထားတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနအကြီးတန်းအရာရှိမီရက်စ်မိုဟာမက်မွိုင်းနက်ခါဘီပြောတာကိုကိုးကားပြီးတော့သတင်းမီဒီယာတွေမှာဖော်ပြထားပါတယ်။ဒီကိစ္စကိုဆွေးနွေးဖို့မြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တန်အမတ်ကြီးကလည်းနေပြည်တော်ကိုရောက်နေတဲ့အတွက်ကြောင့်ဒီကိစ္စပြည်လည်စေမဲ့ဆုံးဖြတ်ချက်အမြန်ဆုံးချနိုင်နိုင်မယ်လို့မျှော်လင့်ကြောင်းအကြီးတန်းအရာရှိမီရက်မိုဟာမက်မွိုင်းနက်ခါဘီကပြောပါတယ်။ဘင်္ဂလားဒေ့ရှ်နေဆက်ရခိုင်ပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတာမြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေ260ကျော်ရှိနေပြီးတော့နေကြားပရိပခါတွေကိုအတက်နိုင်ဆုံးလူသားချင်းစာနာထောက်ထားပြီးနှစ်နိုင်ငံဆက်ဆံရေးကိုမထိခိုက်အောင်ကင်တွေဖြည့်ရှင်းသွားမယ်အကြောင်းဘင်္ဂလားဒေ့ရှ်နေကြားဆောင်တဲ့အကြီးအကဲက VOE ကိုပြောထားပါဗျ။ရခိုင်တပ်တော် AA နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့မြန်မာနိုင်ငံအနောက်ဘက်နေဆက်ကနေတနင်္ဂနွေနေ့တွေကလက်နက်ကင်ကင်ဆောင်ထားတဲ့မြန်မာစစ်တပ်တပ်ဖွဲ့ဝင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်အချမ်းကိုခိုလုံခဲ့တာဖြစ်ပါတယ်ရှင်။
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းတောင်ပေါ်ဒေသကရွှေရင်းတစ်ခုမိုးတီထန်စွာရွာသွန်းပြီးမြေပြိုကျရာကနေလူ9ယောက်ထံမှနေသေဆုံးပြီးတော့31ယောက်ဒဏ်ရာရခဲ့တယ်လို့တာဝန်ရှိတဲ့သူတွေကဒီကနေ့ပဲအတည်ပြုပါတယ်မင်ဒါနာအိုကျွန်းမှာအင်္ဂါနေ့ညဘက်မြေပြိုမှုကြောင့်နေအိမ်တွေနဲ့ရွှေတွင်းလုံသားတွေပို့ဆောင်ရမှာတုံးတဲ့ဘတ်စကားနှစ်စင်းပျက်စီးခဲ့တယ်လို့ဒေသခံအရေးပေါ်ကယ်ဆယ်ရေးတာဝန်ရှိသူတဦးကိုကိုးကားပြီးတော့ AFP သတင်းမှာဖော်ပြပါဗျ။မြေပြိုကျပြီးတော့ဘတ်စကားတွေထဲမှာပိတ်မိနေတဲ့လူ20လောက်အပါအဝင်ပျောက်ဆုံးနေတဲ့သူ48ယောက်ကိုရှာဖွေကယ်တင်နိုင်မှုအရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေကြိုးပမ်းနေပါဗျ။ဘတ်စကားတွေပေါ်မှာလူ26ယောက်လိုက်ပါသွားပြီးတော့6ယောက်ကတော့မြေပြိုပြီးတော့ပိတ်မိခင်မှာပဲပရင်းပေါက်ကနေဘေးလွရာကိုတင်းရှောင်နိုင်ခဲ့ပါတယ်။ဒေသနာအနာပိုင်တွေကတော့အရေးပေါ်ကူညီကယ်ဆယ်ရေးအဖွဲ့တွေကိုဆက်လွတ်ထားပြီးတော့ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေစတင်နေပြီပဲ။မြေပြိုမှုအန္တရာယ်ကြောင့်မြေတူးဆက်တွေကိုသုံးလို့မရဘဲနဲ့လူအင်အားကိုအဓိကထားပြီးတော့သုံးနေရပြီးတော့အလောင်း6လောင်းကိုတော့ရှာဖွေတွေ့ရှိထားပြီလို့အနာပိုင်တွေကပြောပါတယ်ရှင်။ဘုရားဖုညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ကချင်ပြည်နယ်ဖားကန့်မြို့နယ်မအူပင်ကျေးရွာတွေကိုဒီကနေ့မနက်ပိုင်းစစ်ကောင်စီစစ်ကြောင်းကဝင်ရောက်ပြီးတော့ကျေးရွာတွေကိုမိရှို့ဖျက်ဆီးခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်မှာရှိတဲ့မအူပင်ကျေးရွာတွေကိုဒီကနေ့မနက်ပိုင်းမှာစစ်ကောင်စီစစ်ကြောင်းကလက်နက်ကြီးတွေနဲ့ဝင်ရောက်လာပါတယ်။အဲ့လိုဝင်လာပြီးတဲ့နောက်ကျေးရွာနေအိမ်18လုံးကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မအူပင်ကျေးရွာသားတွေဟာစစ်ကြောင်းဝင်ရောက်လာစဉ်ကတည်းကထွက်ပြေးတိမ်းရှောင်နေကြရပြီးတော့ရွာသားတချို့အဖမ်းဆီးခံထားရတယ်ဆိုပြီးသတင်းတွေထွက်ပေါ်နေပေမဲ့လူဦးရေတော့အတိအကျမသိရသေးပါဘူး။ကချင်ပြည်နယ်ဖားကန့်မြို့နယ်ကနောက်ဆုံးစစ်ရေးအခြေအနေကိုအခြေခံပြီးတော့ကိုစော်ဝင်းလှိုင်ပြောပြပေးပါမယ်။
ကချင်ပြည်နယ်ကားမိုင်းဖားကန့်လမ်းကနမ့်တိန်ကျေးရွာကိုဇန်နဝါရီလပထမအပတ်တွင်မှ KIA နှင့်ပူးပေါင်းတပ်တွေကထိုးစစ်ဆင်တိုက်ခတ်ခဲ့ချိန်မှာ KIA ကမူပင်ကျေးရွာမှာဂိတ်ထိုင်ပြီးကားအသွားအလာတွေကိုတားဆီးမှုတွေရှိခဲ့တာပါ။ပြီးခဲ့တဲ့စနေနေ့ကတော့နမ့်တိန်စခန်းကို KIA နှင့်ပူးပေါင်းတပ်တွေကသိမ်းယူခဲ့တဲ့နောက် ဖားကန့်ပြူဟာကုန်းကနေနမ်တိန်ကျေးရွာဘက်ကိုလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့တယ်လို့စစ်ရေးအခြေအနေဟာပုံမိုတင်းမာလာခဲ့ပါတယ်ဒီကနေ့မနေ့ပိုင်းမှာတော့ကာမိုင်းဘက်ကစစ်ကောင်စီစစ်ကြောင်းဟာဖားကန့်ဘက်ကိုခြေတက်လာပြီးမနေ့စင်နာရီကျော်လောက်မှာအရင် KIA စခန်းထိုင်ခဲ့တဲ့မူပင်ကျေးရွာကိုမိရှုခဲ့ကြောင်းဒေသခံတယောက်က VOA ကိုပြောပါတယ
်အရင်ဒီကဒီနောက်ဆုံးစပတ်ကျတဲ့ချိန်မှာအမားဒီအပြည့်အသက်ကောက်မှာပါရပြည့်ရက်ခုံးတော့ဘို့နော်အခုကလမ်းပြန်ဖုံးပြီးလမ်းမုန်းတော့အဲ့မှာကောင်းတော့ချစ်တဲ့လာဦးမမင်းကြီးရောဒီဒီမှာအမားဒီကဒီမှာအမားအဲ့ဒီမျိုးချုပ်ပြောကြံသွားတာဒီနေ့ကတော့ကိုယ်ရင်းတဲ့လောင်းလို့ပြောကိုယ်ဆက်ကနေအင်းလောင်းသွားတယ်လို့ပြောအဲစေနာကြီးမထူးခင်ကနေချစ်တာစေနာကြီးခွဲလို့ဘာလို့ပြောတာ
မူပင်ကြီးရသားတွေကတော့စစ်ကြောင်းဝင်လာပြီးလက်နဲ့ကြီးနဲ့ပြစ်ခတ်ကြတဲ့ကတိမ်းရှောင်ထွက်ပြေးနေကြကြောင်းနဲ့ရွာသားတချို့အဖမ်းခံရတာရှိကြောင်းလည်းအခုလိုဆက်ပြောပါတယ
်အမဒီလိုကြည့်ပြီးမှလာခဲ့တဲ့ကအကုန်လုံးတော့ဘယ်မှာအမမရဘူးခဏတော့မကြည့်ကြည့်ဘူးအဲ့ဒါတက်လူအောင်ချိုးတော့ပြီးခဲ့တယ်ကအဲ့ဒီတော့မကိုသူဘာမှတော့ဒီလိုမကြရသေးဘူးဒါပေမဲ့ဒီလိုမျိုးပေါ်သွားလို့ပြောတာအခုအပြေချာမပြရသေးဘူ
းဒေတာရင်းသတင်းမီဒီယာတွေကတော့ဖမ်းဆီးခံရသူတွေဟာကချင်နှစ်ချင်းခရိယံအသင်းတော် KBC ကဓမ္မဆရာတဦးနဲ့ရွာသားတချို့ပါဝင်ကြောင်းသူတို့ကိုကာမိုင်းဘက်ကိုခေါ်သွားကြောင်းဖော်ပြပါတယ်ဒီသတင်းနဲ့ပတ်သက်လို့ကချင်လွတ်လပ်ရေးအဖွဲ့ KIW ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကလည်းအခုလိုပြောပါတယ
်နမ်တင်ခန်တင်းတဲ့နောက်ပိုင်းပေါ့နော်ဒီနေ့ဟိုကာမိုင်းပြူဟာဘက်ကနေတက်လာတဲ့စစ်ကြောင်းတို့ယူဆရတာပေါ့အဲ့ဒီအဖွဲ့တွေကတော့ဒီဘက်ကလာမဦးပင်ရွာတွေကိုကောင်းလုံးရင်းရှုလိုက်တဲ့အခြေအနေတော့ရှိပါတယ်အဲဒီနေ့တော့မှအတက်ပွဲတွေလည်းမရှိဘူးအဲ့ဒီဘာမှတော့ကျွန်တော်တို့ခေတက်ဖွဲ့တယ်လည်းမရှိဘူးဒီလိုထုတ်ရဲ့နေအိမ်တွေကိုလာပြီးမှမိရှုသားတာတော့ရှိပါတယ်အဲ့ဒီချိန်ရတော့နော
်ဒေသခံတချို့ကတော့နတ်ပင်တက်စခန်းကို KIA ကသိမ်းယူခဲ့တဲ့နောက်စစ်ကောင်စီဘက်ကအထူးအခအကြဆုံးနေရှိတာကြောင့်ဖြစ်နိုင်ကြောင်းပြောဆိုတာတွေရှိပါတယ်လက်ရှိမှာတော့နတ်တင်ရွာကို KIA ကထိန်းချုပ်ထားတဲ့ရှိနေပါတယ်ခင်ဗျာ
ဒါကတော့ကချင်ပြည်နယ်ဖားကန့်မြို့နယ်ထဲမှာစစ်ကောင်စီစစ်ကြောင်းလက်နက်ကြီးတွေနဲ့ဝင်လာပြီးတော့ကျေးရွာနေအိမ်တွေကိုမိရှို့ဖျက်ဆီးခဲ့တဲ့အကြောင်းသတင်းကိုကိုစုံဝင်းလိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့လုံလောက်တဲ့စေဝါကူတာမှုမရရှိတဲ့အချင်းတော်တွေကစံမာရေးဆောင်ရှောက်မှုစိုးဝါနေတဲ့အခြေအနေကိုတင်ပြပေးခြင်းပါတယ်မန္တလေးမြို့အိုးဘိုအချင်းတော်မှာထောင်ချခံထားရတဲ့နိုင်ငံရေးအချင်းသူတယောက်စေကူတာမှုမလုံလောက်တာမို့လို့အသက်ဆုံးခဲ့ရတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကသတင်းထုတ်ပြန်ပါတယ်ဒီဆုံးပါသွားတဲ့နိုင်ငံရေးအကျဉ်းသူဟာကြောက်ကက်ရောဂါခံစားနေရတယ်လို့ကြောက်ကက်ဆေးဖို့အချိန်မီမလုံနိုင်တာနဲ့အချိန်ပြည့်ဆေးဝါးကူတာမှုတွေမရရှိခဲ့တာကြောင့်အခုလိုမျိုးအသက်ဆုံးခဲ့ရတာလို့နိုင်ငံရေးအကျဉ်းသားတွေကိုကူညီပေးနေသူတွေက VOA ကိုပြောပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့အလိမ္မာပြောပြပေးပါမယ်
သေးဆုံးသွားတဲ့နိုင်ငံရေးအကျဉ်းသူဟာအသက်35နှစ်အရွယ်မတ်ရင်ဘိုးဆိုသူဖြစ်ပါတယ်။သူမဟာဆန္ဒသိမ်းပြီးချိန်မန္တလေးမြို့ပေါ်ကဆန္ဒပြပွဲတွေမှာပါဝင်ခဲ့တဲ့ဆိုတဲ့အကြောင်းပြချက်နဲ့2021ခုနှစ်မတ်လမှာပဲဖမ်းဆီးခံရပြီးတော့ပုံမှန်905ကကြီးအမှုလက်မှုနဲ့ထောင်ဒဏ်6နှစ်ချခံထားရပါတယ်။မတ်ရင်ဘိုးဟာဖေဖော်ဝါရီလ4ရက်နေ့မှာသေဆုံးသွားခဲ့တာဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM တာဝန်ရှိသူကိုတိုက်ထုံးဦးကပြောပါတယ်သူမဟာအိုးဘူအချင်းထောင်မှာထောင်နဲ့ကြခံရပြီးတဲ့နောက်2022ခုနှစ်ဇူလိုင်လမှာမြေးချံအချင်းထောင်ကိုပြောင်းရွှေ့ခံခဲ့ရပြီးတော့အဲ့ဒီနောက်မှာပဲကျမ်းမာရေးကြောင့်မြေးချံထောင်ကနေအိုးဘူထောင်ကိုပြန်လည်ရွှေ့ပြောင်းခံခဲ့ရတာဖြစ်ပါတယ
်။လေးရက်နေရဆုံးသွားတာဗျ။တောင်းသူကပုံမှန်ကဒီကြောက်ကက်ယောဂဖြစ်ရင်ဆိုတော့သူမသိသေးဘူးပေါ့နော်။သူကဒီ92နှစ်ဇူလိုင်လထဲမှာသူ့ကိုထောင်ပြောင်းတယ်ပေါ့နော်။ထောင်ပြောင်းပြီးတော့မြင်းကျန်ရောက်တဲ့ခါမှာသူကနေမကောင်းဖြစ်တဲ့ခါမှာမြင်းကျန်ထောင်ဆေးရုံကဒါကောင်းမွန်လာကမကူတာပြန်နေနေရာလေးဆိုတော့ကျသူ့ကိုမြင်းကျန်ထောင်ကနေမှာအိုးဘူပြန်ပို့လိုက်တာ။အဲ့ဒီချိန်ကြီးကသူ့မှာဘာယောဂဖြစ်နေမှန်းတော့မသိဘူး။နေမကောင်းဘူးကိုခံနေ ပေါ့သူစိတ်ုံတဲ့ရတာမျိုးတွေတော့ရှိရပေါ့နော်အဲ့တော့ဒီစင်မာလာလောက်ကြမှာသူ့မှာဒီပြင်မစိတ်ကိုနှစ်ချိန်လောက်ပူတဲ့ခါမှာလည်းဘာရောကမသိသေးဘူးအနှစ်ချိန်မျိုးလောက်ကြမှာပေါ့နော်သူ့ကိုဒီကြောက်ကရောဂါရှိရပေါ့နော်ကြောက်ကဆေးရမယ်ဆိုမှပြောတယ်အခါမှာသူ့ရဲ့အခြေအနေကိုမြဲတဲ့ခါမှာနောက်ဆုံးစင်ပေါ့နော်ပြင်မစိတ်ကိုမှလည်းဆရာဝန်တွေလုံလောက်တဲ့ဆောင်ကြည့်ခြင်းနဲ့ဆောင်းဆောင်ခြင်းမရတဲ့ခါမှာ၃ရက်နေလောက်ထိကကောင်းမှုမှမရှိမှ၄ရက်နေမှာပဲနေ့ကင်းပိုင်းတော့မှသူဆုံးသွားတယ်ပေါ့နော်
ကြောက်ကယောဂခံစားနေရတဲ့မယင်မိုးဟာယောဂပသက်တာပဲအကျဉ်းတောင်နဲ့ဆေးရုံကိုပကြခဏကူးပြောင်းခဲ့ရတာထောင်တွင်းဆေးဝါးကုသမှုညံဖြစ်တာတွေကြောင့်သိဆုံးခဲ့ရတာလို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကိုရက် PBNF ကအောက်ချက်ချပါတယ်ပြင်ပဆေးရုံကိုကုသခွင့်ရပေမဲ့တေချာပြောက်ကင်းအောင်လုံလောက်တဲ့အချိန်နဲ့ကုသခွင့်တေချာဆစ်ဆစ်ခွင့်တွေမရခဲ့ဘူးလို့သူကပြောပါတယ်။လက်ရှိအကျဉ်းတော်တွေထဲမှာကျန်းမာရေးဆေးကုသခွင့်အားနည်းတာ၊ကျန်းမာရေးစောင့်ရှောက်ခွင့်တွေအားနည်းတာတွေဟာအဆိုးဝါးဆုံးကြုံတွေ့နေရတယ်လို့သူကပြောပါတယ်
။ဒါကရူတရတိဆုံးမှုမဟုတ်တော့ဘူးနော်တိုက်ဆိုင်တာမဟုတ်တော့ဘူး။လတလရဲ့အစတိုင်းမှာအနည်းဆုံးပထမပတ်မှာတယောက်တည်ရပြီးရင်ဆက်တိုက်တည်ကြမျိုးရှိရဲ။ကျွန်တော်တို့ဒါဒီစင်မာကိုပြန်ကြည့်မယ်ဆို၄ယောက်တည်ခဲ့တယ်။ဇန်နဝါရီကိုပြန်ကြည့်မယ်ဆို၄ယောက်တည်ခဲ့တယ်။ဒီလိုတလားတလားတော့၄ယောက်နှုန်းနဲ့တည်နေပေးရမယ်ဆိုတော့ကျော်တနည်းတနည်းမှာလဟတ်တက်ပေါ်တော့ဒါတည်ဆုံးရမယ်ကျွန်တော်နိုင်ငံချင်းနိုင်ရ50ဝန်းကျင်လောက်ဒီကတ်ဝါနိုင်တယ်အဲအကြောင်းကိုကျွန်တော်ကပြင်မစီဝါတွေကိုထောင်လေးကိုပေါ့နော်ဒါနိုင်ငံရေးစီဝါတွေကိုတင်ဝင်ရဖို့ပြီးတော့ချင်းနဲ့တပြင်းညီပေါ့နော်ပြင်မစီဝါတွေပို့ခွင့်ရဖို့မပို့ခင်စက်ကြမှာလဲအချင်းဆောင်ထဲမှာထောင်ရဲ့ဥပဒေတိုင်းလုံလောက်တော့စီဝါဆောင်ဆောင်ကိုပေးဖို့ပေါ့နော်ပြင်မစီယုံကိုပို့ရဲဆိုရင်တော့မှပေါ့နော်ပြင်မစီယုံမှာသူ့ကိုကျမ်းမာအောင်ဒီမဖြစ်နိုင်တော့မှတက်တာလက်စီဝါဆောင်ဆောင်မှုတစ်ခုထိကုတာပေးနိုင်တဲ့အခါမှလာထောင်စေးုံကိုပြန်လဲပို့ဆောင်ဖို့ဘွာရလေးတွေတော့ကျွန်တော်ကဒီတစ်ခေါက်တော့ဖတ်တော့ပြန်တောင်းရလိမ့်မယ
်လက်ရှိတည်ဆဲအကျဉ်းသားဥပဒေအရယောဂဝေဒနာတစ်ခုခုခံစားရတဲ့အကျဉ်းသားတွေကိုလိုအပ်တဲ့ဆေးကုသမှုခံယူဖို့ထောက်အားနာပိုင်တွေကအစီအစဉ်ပေးရမှာဖြစ်ပေမဲ့လစ်လျူရှူထားတာမို့နိုင်ငံရေးအကျဉ်းသားတွေအသက်ဆုံးရှုံးနေရတယ်လို့နိုင်ငံရေးအကျဉ်းသားဟောင်းပြအဖွဲ့ဦးဆောင်ကော်မတီဝင်ဦးထိုးကြည်ကလည်းပြောပါတယ်နိုင်ငံတကာဘက်ကလည်းဒါကိုလစ်လျူရှူထားတာမို့နိုင်ငံတွေဟာပိုဖိနှိပ်ခံနေရတာဖြစ်တယ်လို့သူကအခုလိုဝေဖန်ပါတယ်
ကျင်းတောင်တွေကိုအဓိပ္ပာယ်ဖွင့်ဆိုရမယ်ဆိုရင်တော့လူခွေကိုအစိုးရဆုံးနဲ့အပြင်းထန်ဆုံးချိုးဖောက်နေတဲ့ရန်နီးယားဖြစ်တယ်အသက်ရှူလဲကျက်တယ်ဒီနေရာထိုင်ရတာပေါ့နောက်အသက်ရှူရပ်သွားရင်လည်းနော်အသက်ရှူရပ်ဖို့ကလည်းအရန်လွယ်တယ်လူကုန်သိမ့်ခါတို့နော်လူတံမိုးတို့အဲ့ဒါတွေနဲ့ပတ်သက်လို့နိုင်ကျင်းနေမှာနော်နိုင်ကျင်းနေပုံမှာသူတို့ထားတဲ့သဘောထားရည်ရည်ချက်ကတော့တတော်လေးကိုစွစွဝါးဝါးအခြေအနေမျိုးရှိတဲ့အခါကျတော့ ICR ဆရာလည်းအဲ့ဒီကိစ္စကိုအာဒီဖိအားပေးပြီးတော့တောင်းဆိုတာတွေဘာတွေလဲမတွေ့ရသလိုဒီဘက်မှာ NUG အစိုးရအနေနဲ့ကလည်းနော် ICR ဆရာနေပြီးတော့တစ်ဆင့်ပေါ့နော်ဖိအားပေးတာတွေကိုအားနည်းတဲ့အခါနိုင်ကျင်းနေအပေါ်မှာပူတဲ့ပူတိုးပြီးတော့ဖြစ်လာလေလို့ကျွန်တော်ကအခု
အကျဉ်းသားတွေစီထောင်ဝင်စာပါဆယ်ပေးပို့ရမှာနိုင်ငံခြားဆေးဝါးတွေပို့ခွင့်ကတ်တတ်ထားသလိုအကျဉ်းသားတွေထဲမှာလည်းလုံလောက်တဲ့ဆေးဝါးကုသကိုလည်းမရတဲ့အပြင်အရေးပေါ်လူနာတွေကိုအချိန်နဲ့တပြေးညီပြင်ပဆေးရုံစီပို့စာကုသခွင့်မရခဲ့တာတွေကြောင့်နိုင်ငံရေးအကျဉ်းသားတွေမတည်တင်ပဲတည်ဆုံနေရတယ်လို့အကျဉ်းသားတွေကိုကူညီပေးနေသူတွေကထောက်ပြနေပါတယ်ပြီးခဲ့တဲ့ဇန်နဝါရီလအတွင်းမှာလဲကြိုင်မရောထောင်ပါနိုင်ငံရေးအကျဉ်းသား2ဦးစေကူတာခွေအချိန်ပြီးမရတော့မှုတည်ဆုံးခဲ့ရပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားပြောက်ကိုရက်စီရင်အရာ2024ခုနှစ်ဇန်နဝါရီလကနေဒီလေးအထိမတ်ရင်မို့အပါအဝင်အကျဉ်းထောင်တွေမှာတည်ဆုံးခဲ့တဲ့နိုင်ငံရေးအကျဉ်းသား5ဦးရှိခဲ့ပြီးဖြစ်ပါတယ်။ပြီးခဲ့တဲ့2023ခုနှစ်တနှစ်ထဲမှာတည်းနိုင်ငံရေးအကျဉ်းသားအယောက်20ထပ်မနည်းထောင်တွင်းမှာတည်ဆုံးခဲ့ပါတယ်။ထောင်တွင်းအခြေအနေတွေနဲ့ပတ်သက်ပြီးတော့တုံ့ပြန်မှုရဖို့စစ်ကောင်စီရဲ့အကျဉ်းဦးစီးဌာနပြောခွင့်ရသူဒုတိယညွှန်ကြားရေးမှူးချုပ်နဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းတို့ကိုအကြေကြေဆက်သွယ်ပေးမဲ့ပြန်လည်ဖြေဆိုတာမရှိခဲ့ပါဘူး။နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ရဲ့ဖေဖော်ဝါရီလ6ရက်ထုတ်ပြန်ချက်အရစစ်တပ်အာဏာသိမ်းမှုကိုစက်ကျင်သူ 15,000 ကျော်ဖမ်းဆီးခံထားရပြီးတော့အဲ့ဒီထဲက 9,000 လီးပါထောင်ဒဏ်တွေချမှတ်ခံထားရပါတယ်။စစ်ကောင်စီဘက်ကတော့ဒီစီးရင်တွေကခြေကားချတဲ့စီးရင်သာဖြစ်တယ်လို့ပြန်လည်တုံ့ပြန်ထားပါတယ်ရှင်။
ဒါကတော့အကျဉ်းထောင်တွေထဲမှာလုံလောက်တဲ့ဆေးကုသမှုခံယူခွင့်မရတဲ့အတွက်နိုင်ငံရေးအကျဉ်းသူအကျဉ်းသားတချို့အသက်ဆုံးခဲ့ရတဲ့အကြောင်းသတင်းကိုအလိမ္မာကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာကို EU ဥရောပတမကကအကောက်အခွန်ကင်းလွတ်ခွင့်ပေးလိုက်တဲ့သတင်းကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအကောက်အခွန်ကင်းလွတ်ခွင့် GSP EPA အထူးအခွင့်အရေးကိုဆက်ပြီးတော့ပေးသွားဖို့ EU ဥရောပတမကကဆုံးဖြတ်လိုက်ပါတယ်။ဒီဆုံးဖြတ်ချက်အပေါ်ကျေးဇူးတင်ကြောင်းစစ်ကောင်စီနိုင်ငံသားဝင်ကြီးဌာနကဒီကနေ့ဗုဒ္ဓဖူးနေ့မှာသတင်းထုတ်ပြန်ပါတယ်။ဒီလိုမျိုးစစ်ကောင်စီကိုအကျိုးဖြစ်စေမဲ့အခွင့်အရေးတွေကိုရပ်ဆိုင်းပေးဖို့ပြည်ပရောက်မြန်မာအဖွဲ့အစည်းတွေကဆက်အနာတင်လိုက်တဲ့2021ခုနှစ်နောက်ပိုင်းကတည်းကတောင်းဆိုခဲ့ကြပေမဲ့ EU ဘက်ကတော့ပြည်တွင်းမှာအလုတ်ကိုင်းအခွင့်အလမ်းတွေဆက်ရှိနေဖို့အတွက်အခုလိုဆုံးဖြတ်ခဲ့တာဖြစ်နိုင်ကြောင်းမြန်မာရေးဒီလုံသမားရေးအဖွဲ့အစည်းတွေကသုံးသပ်ပါတယ်။ဒီကြောင့်ရန်ကုန်ကသတင်းပေးပို့ထားတာကိုကိုငင်းချမ်းပြောပြပေးပါမယ်
။24ချိန်မြောက်အာဆီယံ EU ဝန်ကြီးများအဆင့်အစည်းအဝေးကို2024ခုနှစ်ဖေဖော်ဝါရီလ2ရက်နေ့ကဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမှာကျင်းပခဲ့ပါတယ်။ဒီပွဲကိုဘရက်ဆဲမြို့ကမြန်မာအသံမကြီးဦးစိုးလင်းဟန်ကတက်ရောက်ခဲ့ပြီးမြန်မာနိုင်ငံအနေနဲ့ EU ရဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွန်ကင်းလွတ်ခွင့် GSP EBA ကိုဆက်ပြီးရရှိနေတဲ့အတွက်ကျေးဇူးတင်ကြောင်းသူကပြောခဲ့တာပါဒီအကျိုးခံစား권အတွက်လှုပ်ပေးရမယ်အလုံတမားအခွင့်ရေးဆိုင်ရာကိစ္စရပ်တွေကိုတည်နာလည်ပြီးဆောင်ရွက်ပေးနေတယ်လို့လည်းသူကပြောခဲ့ပါတယ်ဒါပေမဲ့လည်းဒီကုန်သွယ်မှုဆိုင်ရာအခွန်ကင်းလွတ်ခွင့်တွေဟာမြန်မာစစ်ကောင်စီကိုပို့ပြီးအကျိုးဖြစ်ထွန်းစေတယ်လို့ပြည်ပရောက်မြန်မာအဖွဲ့အစည်းတွေနဲ့အလုံတမားရေးရာအဖွဲ့အစည်းတွေကပြောပါတယ်ဒါကြောင့်အခွန်ကင်းလွတ်ခွင့်ရနေတဲ့စည်ရင်းတွေကနေမြန်မာနိုင်ငံကိုပယ်ဖြတ်ပေးဖို့2021နှစ်ကုန်ပိုင်းလောက်ကစပြီးအဲ့ဒီအဖွဲ့အစည်းတွေက EU ကိုဖိအားပေးခဲ့ကြတာပါအခု EU ဥရောပတမကရဲ့ဆုံးဖြတ်ချက်ဟာကုန်ထုတ်လုပ်ငန်းကအလုံတမားတွေအတွက်အပြောင်းအလဲဖြစ်မှာမဟုတ်ကြောင်းမြန်မာနိုင်ငံအလင်းသစ်အလုံတမားတမကများအဖွဲ့ချုပ် NLF မြန်မာရဲ့ဥက္ကဋ္ဌဒေါ်မိုးဆန္ဒမြင့်ကပြောပါတယ်
စစ်ကောင်စီလက်ထက်ကာလမှာ EBA ဆက်ရှိနေခြင်းကလုံသမားတွေအတွက်တော့ဘာမှအပြောင်းလဲမဖြစ်နိုင်ဘူး။ဒီစစ်ကောင်စီနဲ့စစ်ကောင်စီလက်အောက်ခံအလို့ရှင်အဖွဲ့အစည်းတွေအတွက်သာဒါအကျိုးစီးပွားဖြစ်ထွန်းစီမှာဖြစ်တယ်ပေါ့နော်။မြန်မာပြည်မှာဒီလုံသမားတွေအတွက်လုံသမားခွင့်ရေးဆိုတာလုံးဝမရှိတော့ပါဘူး။လုံသမားတွေကအသက်မသေးုံစားရဖို့အတွက်လုံအားနဲ့မညီမျှတဲ့လုံအားခေါင်းပုံဖြတ်မှုကိုဒါနေ့စဉ်ရင်ဆိုင်နေကြရပါတယ်။ဒီ EBA ဆက်ရနေအောင်မယ်ဆိုရင်လေလုံသမားတွေအတွက်တော့ဖိနှိပ်ခံရမှုတွေချိုးဖောက်ခံရမှုတွေဆက်ပြီးရှိနေအောင်မှာဖြစ်ပါတယ
် EU ရဲ့အထူးကုန်သွယ်ခွင့်ကိုရရှိတဲ့နိုင်ငံတွေကဆက်မှုလေယာလက်မှုဒီပို့ကုန်တွေအတွက်အခွန်ကင်းလွတ်ခွင့်ရကြပါတယ်2018ခုနှစ်နောက်ပိုင်းမှာပြည်တွင်းအထည်ချုပ်လုပ်ငန်းတွေတိုးတက်လာပြီး2018ခုနှစ်မှာချုပ်ထည်အားလုံးရဲ့48ရာခိုင်နှုန်းကို EU ကိုတင်ပို့နိုင်ခဲ့တယ်လို့အထည်ချုပ်လုပ်ငန်းရှင်များအသင်းကပြောထားတာပါတကယ်တော့ဒီအကျိုးခံစား권တွေဟာစစ်ကောင်စီကိုတိုက်ရိုက်အကျိုးဖြစ်စေတာနဲ့ပြီးအလို့သမားတွေရဲ့စားဝတ်နေရေးကိုအထောက်ပံ့ပိုဖြစ်စေနိုင်တယ်ဆိုတာကို EU ဘက်ကယူဆပုံရတဲ့အကြောင်းပြည်တွင်းအခြေဆိုင်အလို့သမားရေးရာအဖွဲ့အစည်းတစ်ခုရဲ့တာဝန်ခံက VOE ကိုပြောပါတယ
် EU ဘက်ကစဉ်းစားချက်ကဂျားလူဆိုတဲ့အတွေးခေါ်ပုံစံမျိုးနဲ့လုံတွဲလုပ်တယ်ဆိုတဲ့ဥစ္စာမျိုးတွေရှိတယ်ပြီးလို့ရှိရင်တစ်ဖက်ကအဲ humanitarian ဆိုရဲအပိုင်းရနေတယ်သူကကြည့်ကြတယ်အဲ့တော့သူတို့လုတ်ချင်တဲ့ဒီ humanitarian ကိစ္စဟာတွေကို EPA နဲ့ပေါ့ချိန်ထားတာအဲ့တော့နောက်တစ်ခုကလည်းသူတို့ရဲ့တွေ့ရှိချက်ပေါ့နော်တွေ့ရှိချက်ကဒီအထည်ချုပ်ကဏ္ဍကစစ်တပ်ရှိကိုပတ်စံရောက်တယ်လို့ဆိုပေမဲ့ရောက်သွားတဲ့ဆိုတဲ့ဥစ္စာရာဂိုင်လုံးအချိုးစားတွေပုံမှာသူတို့ကငင်းချက်ထုတ်ထားတာဟိုရှိတယ်ဒါပေမဲ့အချိုးစားအဖြစ်ဂျီနန်နဲ့တဘာဘွားတက်မွေးနဲ့ကြောက်ညက်တွေတက်ကနေပြောမှာရတဲ့ငွေလောက်မရှိဘူးပေါ့နော်ပြီးတော့လေဒီမူကြီးအားလုံးဟာဒီအယတာတာမန်ပြည်သူတွေစီကိုစီးဝင်သွားတယ်ဆိုတော့ဟာမျိုးပေါ့သူတို့ရဲ့ရှုမြင်ချက်က
ဥရောပတမကဟာဖွံ့ဖြိုးဆဲနိုင်ငံတွေရဲ့ကုန်သွယ်ရေးဆိုင်ရာအခွန်အခတွေကိုရှော့ပေါ့ပေးဖို့လက်နက်ခဲယမ်းကလွှဲပြီးပို့ကုန်သွင်းကုန်တွေအတွက် GSP EBA အထူးအခွင့်အရေးကို1982ခုနှစ်ကတည်းကစတင်ပေးခဲ့တာပါ1988ခုနှစ်အာဏာသိမ်းမှုအပြီးမှာလူခွင့်ရေးစံနှုန်းတွေအတိုင်းလှုပ်ဖို့နိုင်ငံရေးပြုပြင်ပြောင်းလဲဖို့ဥရောပတမကကမြန်မာစစ်တပ်ကိုတိုက်တွန်းခဲ့ပေမဲ့လည်းအရာမရောက်ခဲ့လို့1998ခုနှစ်မှာ GSP အထူးအခွင့်အရေးကိုပြန်ရုပ်သိမ်းလိုက်ပါတယ်။အဲဒီနောက်နိုင်ငံရေးအပြောင်းလဲဖြစ်ခဲ့တဲ့2013ခုနှစ်မှာ ILO ရဲ့ထောက်ခံတင်ပြမှုတွေနဲ့ဥရောပတမကကပြန်ဖွင့်ပေးခဲ့တာပါ။ရိုဟင်ဂျာကိစ္စဖြစ်ပြီး2019ခုနှစ်နောက်ပိုင်းမှာပေးထားတဲ့ဒီအခွင့်အရေးတွေကိုပြန်ရုပ်သိမ်းမယ်လို့ဥရောပသမဂ္ဂကမြန်မာအစိုးရကိုတတိပေးခဲ့ပါတယ်။ဒါပေမဲ့လည်းစံလုံးညိုတင်ပို့တာတစ်ခုကိုပဲအခွန်3နှစ်ကောက်ခံဖို့ဆုံးဖြတ်ခဲ့တာပါ။စစ်ကောင်စီအာဏာသိမ်းခဲ့တဲ့2021ခုနှစ်နောက်ပိုင်းမှာတော့ဒါရီအားလုံးကိုပြန်ရုပ်သိမ်းဖို့ပြည်ပရောက်မြန်မာအဖွဲ့အစည်းတွေကဥရောပသမဂ္ဂ EU ကိုဖိအားပေးခဲ့ကြပေမဲ့လည်းပြည်တွင်းကအလုံတမားတွေရဲ့အလုံကန်ရရှိမှုအခြေအနေကိုငှဲ့ကွက်ပြီး G20 GSP ကိုဆက်ပေးဖို့ EU ကဆုံးဖြတ်ခဲ့တာပါ2019ခုနှစ်နောက်ပိုင်း GSP အခွင့်အရေးကိုရထားတဲ့ဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံ16နိုင်ငံစီးနဲ့မှာအာဖဂန်ယီမန်ဆိုမာလီနိုင်ငံတွေနဲ့အတူမြန်မာနိုင်ငံကိုလည်း EU ကထည့်သွင်းထားတာပါ
ဒါကတော့မြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးဆက်ပြီးတော့ပေးသွားဖို့ EU ကဆုံးဖြတ်ခဲ့တဲ့သတင်းကိုကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ည10နာရီအထိထုတ်လင်းပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့ Editor နဲ့ဆွေးနွေးခန်း Generation Z အစီအစဉ်အားကစားကဏ္ဍတွေရှုစားနာဆင်ရဖို့ရှိပါတယ်
ဒီ OA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ်ဖေဖော်ဝါရီလ9ရက်ဗုဒ္ဓဘူးညချမ်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်တင်ဆက်ပေးမှာပါ Generation Z အစီအစဉ်နဲ့အားကစားကဏ္ဍမတိုင်ခင်မှာတော့Editor နဲ့ဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့အဆုံးမမြင်သေးတဲ့ဂါဇာအရေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကန်ရဲ့အရှိအလဲပိုင်း၅ချိန်မြောက်ခီးစဉ်ဟာဂါဇာမှာအပြစ်ရစဲရေးဖော်ဆောင်နိုင်လိမ့်မယ်လို့မျှော်လင့်သူတချို့ရှိပေမဲ့အမေရိကန်အရာရှိကြီးတဦးကတော့ဒီအတွက်အာမမခံနိုင်ဘူးလို့ပြောကြပါတယ်။ဒီပြဿနာပြေလည်ရေးအလားအလာဘလို့ရှိပါသလဲ။မပြေလည်ပဲပိုပြီးကျေပြန့်လာနိုင်ပါသလားဆိုတာကိုဒီသတင်းပတ်ရဲ့ Editor နဲ့ဆွေးနွေးခန်းအစီအစဉ်မှာဦးကျော်စန်းသားကိုမျက်မြတ်တစင်အောင်မေးမြန်းဆွေးနွေးထားပါတယ်။
မင်္ဂလာပါဦးကျော်စန္ဒရှင်
မင်္ဂလာပါမျိုးစင
်အခုဆိုရင်ဒီဂါဇာမှာပေါ့တိုက်ပွဲတွေဖြစ်နေတာဟာလီလာကျော်လာပါပြီအခြေအနေတွေကဘယ်လိုရှိပါလဲ
အခြေအနေဆိုးနေပါတယ်အခြေအနေကမကောင်းလာသေးပါဘူးဘူတော်ဆိုးရလို့ပြောရမလားဆေးရလူများလာတော့ပူဆိုးလာတယ်ပေါ့အဓိကအဖြစ်တိုက်ပွဲတွေကအဓိကပြတ်တန်ဖြစ်ပါတယ်တိုက်ပွဲရောက်သေဆုံးရလူများတယ်နောက်တစ်ခါစာနာမှုအခက်အခဲပေါ့အဲ့ဒီမှာဒုက္ခတွေတွေအတွက်တိုက်ပွဲရောက်ထွက်ပြင်းနေရတဲ့ဒုက္ခတွေတွေအတွက်အထောက်ပံ့တွေပါဆေးဝါးစနေခါရေစတာတွေအလုံးလောက်မရရှိဘူးလောင်စားပြတ်ပြားတွေအများကြီးသူတို့စမရှိနေပါတယ်နောက်တစ်ခုကတော့ဖန်စီခဲ့တဲ့ဒဇာကန်တွေအခုတိတရားကြောကျန်နေသေးတယ်ခိုဘက်ကဖန်ထားတဲ့အကျဉ်းသားတွေလည်းအများကြီးရှိနေတယ်ဆိုတော့ဒီပြဿနာသုံးခုလုံးကပြည်လည်နေသေးပါဘူးဆိုတော့တိုက်ပွဲတွေကတော့ပြင်းပြင်းထန်ထန်အခြေအနေမကောင်းဖြစ်နေပါသေးတယ်စဉ်စဉ်ပဲဒီနေ့မနေ့ကသတင်းဖတ်တာပဲနှစ်ယောက်လည်းသေးတယ်ဆိုတော့
60ကျော်
ဆိုတော့ဟုတ်ကဲ့ပါလက်စတိုင်းဘက်ကသေးတာအခုဆိုရင်အလုံးအောင် 2,500 ကျော်တောင်စီးခဲ့ပြီလို့ထင်ပါတယ်ဆိုတော့အခြေအနေကဆွနေတော့မှာ
အဲ့တော့ဒီအပြစ်ရရေးလာလာရောဘလို့ရှိပါလဲနိုင်ငံတကာကြိုးပမ်းနေပြီမဲ့အဓိကစိန်ခေါ်မှုတွေကဘာတွေဖြစ်နိုင်မှာလဲ
နိုင်ငံတကာကြိုးပမ်းပြီမဲ့ထရောက်မှုမရှိသေးဘူးလို့ပဲပြောရမှာပါအခုပဲ3လလကြာလာပြီဆိုတော့အပြစ်ခတ်ရဆေးရီးကိုတော့တကယ်လူလူလားလားဘယ်လောက်ရှိသလဲတိုက်ပွဲဖြစ်နေနှစ်ဖက်ကိုအရင်ဆုံးကြည့်မယ်ဆိုရင်ဟာမတ်ဘက်ကတော့လူလာတဲ့အကြောင်းပြနေပါပြီသူတို့ကသိအထိနာနေတယ်သူတို့အသက်ရှူပေါက်လူကျင်တာပေါ့လေသူတို့ကတော့လူလာတဲ့အကြောင်းပြရဲဆိုတော့လက်ခံနိုင်ပါလေအစ္စရေးဘက်ကသိလူကျင်ဟန်မတွေ့ပါဘူးအစ္စရေးဘက်ကဝန်ကြီးချုပ်နေတန်ယာဟုကလည်းလက်ရသမားဖြစ်တယ်နောက်သူဖွဲ့စည်းထားတဲ့လွန်ခဲ့တဲ့18 19လလောက်ကစားဖွဲ့စည်းခဲ့တဲ့ညွန်ပေါင်းအစိုးရမှလည်းပဲလက်ရဇွန်ပါတီရဲ့ထောက်ခံမှုကသူရဲ့အဖွဲ့ဖြစ်နေပါတယ်သူတို့ကဒါကိုလက်မခံချင်ပါဘူးဒါပေမဲ့အစ္စရေးပြည်သူတွေတော်များများဟာအပြစ်ခတ်ရဆဲရေးအဓိကအဖြစ်သူတို့ရဲ့ဖန်ဆီးခံရတဲ့ဒဇာကန်တွေပြန်လည်လွတ်မြောက်ရေးအတွက်ဒီဟာကိုစိစက်ဖို့အပြင်းထန်ဖိအားပေးနေရပါတယ်ဒါပေမဲ့ဟိုဘက်ကလည်းပဲသိပ်ပြီးတော့စိတ်ပါလက်ပါမရှိလာဘူးထင်ပါတယ်ဆိုစစ်စပ်ပြတဲ့အထက်မှာတော့အီဂျစ်နိုင်ငံကအဓိကစစ်စပ်တာပေါ့လေသူကတော့2009လောက်ကတည်းကပေါ့လေသူတို့ညဉ့်ရေးဒီဘက်မှာစီးပြန်မဖြစ်ဖို့အတွက်အီဂျစ်ကအဓိကစစ်စပ်တယ်အခုအီဂျစ်ကအင်ရှင်လုတ်ပြီးတော့ကတာနိုင်ငံနဲ့သူတို့ညှိနှိုင်းတယ်အခုအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်သနီဘလင်ကန်လည်းအဲဒီကိုရောက်နေတဲ့၅ချိန်မြောက်ဖြစ်နေပြီဆိုတော့တချို့ကလည်းခံမှန်းရတယ်အမေရိကန်ကလည်းဒီကိစ္စမှာ truth ပေါ့လေခဏလေးရကြပါအောင်စာနာမှုပြေလို့ရအောင်ဆိုတာမျိုးတော့ပြောလိမ့်မယ်လို့ပြစားကြတယ်ဒါပေမဲ့ဘိုင်ဒန်အစိုးရရဲ့မူဝါဒကလည်းပဲအပြစ်ခတ်ရဆဲကိုလုံးဝပြတ်ပြတ်သားသားထောက်ခံတယ်ဆိုတာမဟုတ်ပါဘူးသူအစိုးရထဲမှာလည်းပဲအပြစ်ခတ်ရဆဲရေးကိုမလိုလားတဲ့ကန့်ကွက်မှုတွေနဲ့ရင်ဆိုင်ရတာရှိတယ်ကွန်ဂရက်မှာရောပါညာရှိတယ်ဆိုတော့သူတို့ 农那边鱼搞不会转，转刚来转嘛不？哎呀，我来亲戚朋友，别开始我来走路边没听没家，被亲戚人带带叫叫路进来，碰见了没对呀？葫芦转慢慢听嘛嘞。那么每个人比如多少年年都出来呗，那别开始我当初人家来对呀吧嘞，是说别开始厉害嘞，老老老什么拼了对吧？苗岭了苗岭人家嘞，那么刚才帮了对吧？
啊，古地路亲戚嘛不？但呢，起来路里转都。这个啊，别开也生意呢。那陆大军上那套古木古女背包，一直路安尼也说表古女背破也表吧嘞。这陆大军上那套古木别在那里背嘞，我不留钱的是吧嘞？
哎，那嘞，把表给路呗。别开也破啊，一直嘞。哎，马大连给这个平平平了路啊。哎，上那一卡里古女的经常来卡里哈，明明说到回来他们也不知道是钱的身边。那路过来呗，哎嘛，古女背呢破什么？Anwar Kharabale, UNWRA, United Nations Work and Relief Agencies. Through a Tangu Alize, Arab Israel, Pazon Sipwe, Cheke, Bigrega, the Chini Map, Chidware, Palestine, Dukhadere, Kunibibu, Perkere, Silva, and Dukhadere, Kunibibu, Perkere, Pueva, through a Kunila, Jarapole, Mirandikaru, a good Ayu Pugu, Israel Susore, through Sigu. We have been in October, and we have been in the first place. Israel is the first place. The first place is the first place. We have been in 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 the first
place. What do you think about it?
I have been in the first place. Palestine Lumuri, who Yaduk Lukanta or Mai Bolis, or through the two Pawinas, we are Suswejares, or Arau Leve, Yungia Kem, Yungia Kepa, through Hinaja, Izibagara, Sagre, Adi, Pro, thank you, a Mimichiale Pares, or through Pawinas, or Napet, the Yuin Boli Jaluga, the Yatime Biro, Sumchata, Bekunuma, Matemi, Sisiram Siro, Sipina Kalama, Elumuriga, Suswemuriga, say. Jadi biar biar tu kita kerja lupa mawa. Ya, ini sebenarnya ni ni anak kami, si sama dalih, si pola macam tu lupa mawa.
Nampak kuapa di Hamas ko tahukan ni hutan tu bone. Terus American tak tahu tak kai ni alai si barai. Nampin le ni deh mabo. Demoriu tak kai lari si barai. Di lor sepoi cebian lah met boh bala ni ta.
Guru dah mai cebian ni bilup jalu ya barai. Air hutan tu bone. Idenia, Iran, Abitare, Query, Tigashi, the Iraq, Nabido, Syria, Ama, Drue, Husine, Iran Lula, Aquarius, Hanu, Drutai, Nabi, Husi, Digashi, Yemen, Nangama, Chetapolis, Yemen Gar, Guleva Taite, Yemen Naro, Dru, Pinan, Nigo, Dru, Diga from Mutaraba. Pilihan ini sebagai tanggul. Nampi orang Eden pilihan lewe pilih apa? Himin dengan ia tambah surau. Ini nak kumalah American Timori, Australia, Kongsi Timori, objek itu kita kata surau. Ini nak pihak publik atau cipta nari dua sisi surau. Kuku, tapi kalau cipta ni belum pihak macam apa? Ini desain yang makau boleh. Tapi Amerika Arab jor itu surau apa kau tu? Cuba dia tit for tat boleh. Arab utara yang Arab jangan main dah betul surau. Ada lebih pihak boleh. เช็ดทุ่มเมสการ์ดรูมพิโอดีว่าแต่ไม่ได้อิรันเนี่ยที่ได้ตัวไหนมาล่ะอิรันก็รอนี้เนี่ยอิรันก็รอดีลูกแต่แค่เดทมางารุมปาวุลพิโอเลยแต่ไม่ได้เดลูเรียรออิรันดูแลรูซิโอว่าง่ารู้เลยเช็ดรถที่จ่ายงารู้ได้จ่ายไปรูพิโอเลยสุดแล้วได้เดลูเรียรองารู้ได้เดลูพิโอเลยได้เดลูอิรันคุณีปีเลยสุดแล้วเลยหกเดือนดูสุดแล้วอิรันก็รองารุมปาวุลทุกทุกวันเนี่ยรูได้จ่ายลูพิโอเลยสุดแล้วรูพิโอจ่ายราคาเป็นลูกหาวนมุนหาพิอัลสุอิรันเบก้ ဥပမာအပြင်ဆိုရပါစို့အမ်အောက်တိုဘာလကအစ္စရေးကို ဒီ Hamas တွေဝင်တိုက်တုံးက Hamas တွေကို Iran အကူအညီပေးတာပန်းတယ်သူတို့လည်းအဲ့လိုတိုက်ခိုက်တာငါတို့ကမသိခဲ့ဘူးသူတို့တိုက်ပြတ်တာပဲလို့ပြောတယ် Iran ကဆိုတော့အခုဖြစ်နေတဲ့ကိစ္စမှာလည်းပဲ Iran ကငါတို့မပါဘူးသူတို့ကသူတို့တိုက်တာသူတို့နဲ့အဆက်အသွယ်ရှိတာဟုတ်တယ်ဆိုတော့ပြောတယ်ဆိုတော့အဲ့ဒါပြောဖို့ကသိခဲနေဆိုတော့ Iran ကလည်းပဲထိတ်တိုက်မတွေ့ချင်ဘူးဒီကိစ္စမှာ Iran ကလည်းပဲဒီလိုဆောင်နေကြတဲ့အမေရိကန်ထိတိုက်မတွေ့ချင်ဘူးတစ်ချိန်တည်းမှာလည်းအမေရိကန်ကလည်းထိတိုက်တွေ့လို့တဲ့သဘောမရှိပါဘူးစောစောကပြောခဲ့သလို did for dead ပေါ်လဲငါတို့လာတိုက်ရင်ငါတို့ပြန်တိုက်မယ်ဒါပဲလုံအောင်ချက်ထွင်ပြီးတော့အီရန်နဲ့ယင်ဆိုင်စစ်တိုက်ဖို့ဆိုတော့အမေရိကန်စံတော်လည်းမရှိဘူးထင်ပါတယ်နောက်ပြီးတော့အမေရိကန်စံတော်ဂျိုးဘိုင်ဒန်မမိပါလိမ့်မယ်ဟိုအာဖဂန်ကတက်ဆုလာပြီးနောက်သူကတိပေးခဲ့တယ်ဘယ်အမေရိကန်စစ်သားကိုမှကဘာမှစစ်မြေပြင်မလွတ်တော့ဘူးသွားမတိုက်ခိုင်းတော့ပါဘူးစပီသူကပြောခဲ့တယ်ရှိတယ်ဆိုတော့အမေရိကန်ဟာလည်းပဲအီရန်နဲ့ကတော့ထိတိုက်တွေ့မှာမဟုတ်ဘူးဒါပေမဲ့အခုလို့ဆိုပါခွန်လဲ proxy war ပေါ်တာတစင်းကန်တိုက်ပွဲနဲ့တိုက်နေတဲ့သဘောမျိုးဖြစ်နေပါတယ်ဆိုတော့ဒီဟာတိုက်ပွဲကတော့ကျေပြန့်လာတယ်ဘယ်လောက်ထိကျေပြန့်လာမလဲဆိုပြောလို့မရသေးဘူးဒါပေမဲ့လောလောဆယ်မှာနှစ်နိုင်ငံထိတိုက်ဖြစ်မဲ့အလားလာတော့မတွေ့ရသေးဘူးလို့ပြောမှာဖြစ်ပါတယ်အဲ့
တော့ဒီစစ်ပွဲတွေကနေပြီးတော့ကဘာမှာစီပွားရေးအခြေအနေကြည့်ရိုက်လာနိုင်တာရော
သိအေးကြည့်ပါရန်ကဘာစီပွားရေးအဓိကပင်လယ်နီအရင်ပင်လယ်ကလာပြီးပင်လယ်နီရဲ့ကိုဝင်တယ်ပင်လယ်နီကမှမြေတပ်ကမြေတပ်ပင်လို့သွားဦးစားဆူယက်စ်တူမြောင်းကိုဖျားတယ်ဆူယက်စ်တူမြောင်းကမြေတပ်ပင်လယ်နဲ့ပင်လယ်နီကိုဆက်ထားတာကိုဆိုတော့ပင်လယ်နီမှာသွားလို့မရရင်ဆူယက်စ်ကိုဖျက်ပြီးသွားလို့မရတော့ဘူးဆိုတော့ဒီအိန္ဒိယသမုဒ္ဒရာဘက်ကလာတဲ့သင်္ဘောတွေနဲ့ပေါ်လေဒီမြေတပ်ပင်လယ်နဲ့ဥရောပဘက်ထွက်တဲ့သင်္ဘောတွေကဖျက်လန့်တူတူလေးမရှိတော့ဘူးဆိုတော့တကယ်လို့အဲ့ဒါလုံအောင်ပြစ်သွားရင်ဟိုအာဖရိကတိုက်ကြီးကိုပတ်ပြီးတော့သွားမယ်ဆိုတော့မိုင်းပေါင်းများစွာပူစင်သွားတယ်ဆိုတော့ဖယ်ပူဆောင်မှုဈေးစကားအစားစားရရပေါ့လေအင်မတန်ဈေးကြီးလာနိုင်မယ်အခုကိုလူရည်ကြီးတွက်နေရပြီတကယ်စားဖြစ်လာမှာစိုးရိမ်ညားတယ်ဆိုတော့ဒီဟာပြည်လဲဖို့သိအေးကြီးပါတယ်ဆိုတော့ကမ္ဘာစီးပွားရေးကအများကြီးအခက်ကြုံလာနိုင်ပါတယ်ဟိုတုန်းကအာရဗီဇေးစပွဲဖြစ်တုန်းကအဲ့ဆူယက်စ်မြောင်းကိုပိတ်ခဲ့ဘူးရဲ့အဲ့ဒီတုန်းကတော့ပင်လယ်နီကိုမဟုတ်ဘူးအခုပင်လယ်နီကပိတ်လိုက်တော့ဆူယက်စ်ကိုဝင်လို့မရတော့ဘူးဆိုတော့အဲ့ဒီစားရင်စီးပွားရေးအခက်အခဲအများကြီးတွေ့လာနိုင်ပါတယ်ဒီကိစ္စကိုပြင်ဆင်ဖို့အတွက်နိုင်ငံတကာကလိုလားကြတယ်ဆိုပေမဲ့အဓိက crux of the problem ပေါ့အဓိကပြဿနာကအဲ့ပါလက်စတိုင်းကိစ္စဖြစ်နေပါတယ်ဒီကိစ္စမပြေလည်ရင်ဂါဇာမှာနှင်းငင်းရမှာမဟုတ်ဘူးမရရင်အဲ့လိုစဖြစ်နေမှာဖြစ်ပါတယ
်ဒီတော့2024အရှိလေပိုင်းနှင်းငင်းလာလာမျောလင်းချက်ကဘယ်လိုရှိပ
ါဝေးပါတယ်တဲ့ပြောရတော့ဝေးတယ်လို့ပြောမှာပါ2024ရင်မကပြေစီကိုလှမ်းကြည့်ရင်တောင်မှဒီငင်းရည်ဟာတော်နဲ့ပြည်လည်းမှာမဟုတ်ဘူးကျွန်တော်တို့အရင်ပြောခဲ့ဆိုပဲအရှိလပိုင်းဟာသိကဘာမှာအရှိလပိုင်းဟိုးရုံတွေကလည်းအကြီးရဲ့တိုက်ကြီးသုံးတိုက်ဥရောပတိုက်အာရှတိုက်အာဖရိကတိုက်တိုက်သုံးခုဆိုင်တဲ့ဆုံတဲ့နေရာမစ်လ်အီးဆိုတာဆိုတော့အဲ့ဒီသွားလာဟိုးကဘာမှာဟိုးရုံတွေကလည်းအကြီးရဲ့နောက်ပြီးရေနံတွေးလာတဲ့ဆူယက်စ်နံဖြစ်လာတဲ့အခါဆူယက်စ်နံများကဖြတ်ပြီးတော့ကုန်သွယ်ရတယ်နောက်ရေနံတွေးလာတဲ့အခါရေနံကြောင့်ဒီဟာတွေသိအကြီးလာဆိုတော့တနည်းတက်ပူပူအကြီးလာတယ်ဖြစ်ပါတယ်ဆိုတော့ဒီသားမှာငင်းငင်းရရဖို့ဆိုတော့အစကတည်းကအပြိုင်ဆိုင်လူခဲ့ကြရဟိုတုန်းကလည်းပဲဒီမှာ fatal crescent လို့ခေါ်ရဲမက်ဆိုပိုတေးမီးယားနဲ့ tigris မြင်းတစ်ခုကြားမှာအီရတ်နိုင်ငံအဲ့ညာသက်ကန်နေရာတွေကြားမှာမြေဩဇာကောင်းတဲ့ရဝန်းလေးဖြစ်တော့ဒီနေရာမှာနေဖို့အတွက်နောက်ပိုင်းတမိုင်းမင်းဆက်တိုက်နေရဆိုအခုခေတ်သစ်ထိလည်းပဲဆက်တိုက်လာတော့အဲ့ဒီသားငင်းငင်းရအတွက်ပြည်လဲတိုင်ပါမလားသိခဲရင်ပါတယ်အခု israel နဲ့ arab စစ်ပွဲဆိုရင်လည်းပဲလူရကဘာစစ်ပြီးနှစ်မတန်ကြီးလားဖြစ်လာခဲ့တာနိုင်ငံထောင်လိုက်တော့စစ်ပွဲဖြစ်နေဘယ်တော့မှပြည်လည်မှုမရရှိခဲ့ဘူးဆိုတော့2024မှာတော့လုံအောင်မဖြစ်နိုင်ပါဘူးနည်းနည်းကနာယာယီအသက်ရှင်ဖို့တွေ့ရအောင်အပြစ်ခတ်လေးရကြပါဒုက္ခတွေကိုဘယ်လိုဖြောင်းလောက်တော့လုံအောင်လုပ်နိုင်မယ်ဉာဏ်ဉာဏ်ရောမပြောင်းနိုင်ဘူးလို့ပြောမှာပါရေးစီတောင်ပြောလင်းဖို့လမ်းဝေးလို့ပြောမှာပါများကြီ
းဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလို့ဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်
အဆုံးမမြင်သေးတဲ့ကာစားအရေးအကြောင်းကိုဥကြောစန္ဒာကိုမမျှတစင်အောင်ကမေးမြန်းတင်ဆက်ပေးခဲ့တဲ့အယ်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာရှင်မကြခင်မှာတော့အားကစားကဏ္ဍကိုတင်ဆက်ပေးဖို့ရှိပါတယ်အခုဆက်ပြီးတော့ Generation Z အစီအစဉ်ကိုအလှည့်ပေးကြပါတယ် K-pop K-drama ဇလန်းတွဲတွေရဲ့လွှမ်းမိုးခြင်းကိုခံရတဲ့မြန်မာလူငယ်အများစုဟာကိုရီးယားနိုင်ငံမှာတွားရောက်ပြီးတော့နေထိုင်ပညာသင်ခြင်းစိတ်တွေရှိနေကြပါတယ်ဒီလိုလူငယ်တွေအတွက်ကိုရီးယားနိုင်ငံမှာပညာသင်ယူခွင့်နဲ့အလောက်ကိုင်အခွင့်အလမ်းဘာတွေရှိပါသလဲဘယ်လိုမျိုးဗီဇာမျိုးတွေနဲ့ကိုရီးယားနိုင်ငံကိုတွားလို့ရနိုင်ပါသလဲပ
ပညာသင်ယူနေတဲ့အချိန်နဲ့လုပ်ငန်းခွင်တွေမှာရောဆောင်ရွက်ရှောင်ရွက်ပါရရှိနေမလဲဆိုတာကိုဦးစန်းယူနီဗာစီတီမှာပညာတော်သင်ဆူရခဲ့ပြီးတော့လက်ရှိကိုရီးယားနိုင်ငံရဲ့တယ်လီကွန်ကွန်မြူနတီကူမှာမားကတ်တင်းမန်နေဂျာအဖြစ်နဲ့ဆောင်ရွက်နေတဲ့လူငယ်တဦးကိုဂျန်ရီစီပရိသတ်အတွက်မက်ကင်လီဆက်သွယ်စကားပြောထားပါတယ်
ကဲဂျန်စီရိုတဲ့ချင်ရောက်ပြန်ပြီနော်ဂျန်စီရိုရဲ့ဒီတစ်ပတ်မှာပရိသတ်တွေတောင်းဆိုထားတဲ့ကိုရီးယားနိုင်ငံကိုသွားမယ်ဆိုလို့ရှိရင်ဘာတွေသိထားသင့်လဲဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတော့ပြောပြပေးသွားမယ်။အနမေကတော့ပမာလို့ခေါ်ပါတယ်။ညီမကတော့ရန်ကုန်နိုင်ငံသားဖတာတက္ကသိုလ်ကနေပြင်သစ်ဘာသာထုတ်ပြန်တဲ့ဘွဲ့ရထားပြီးတော့ကိုရီးယားနိုင်ငံယူနီဗာစီတီအော့အူဆန်ကနေဘ
ားမယ်ဆိုရင်ပညာသင်ဖို့အတွက်ဆိုဘာတွေလုပ်မလဲအလုပ်လုပ်ဖို့အတွက်ဆိုရင်ရောဘာတွေလုပ်မလဲ
အဓိကအကြံပေးချင်တာကတော့ဒီကိုရီးယားကိုလာမယ်ဆိုလို့ရှိရင်ပညာရေးနဲ့ပဲလာလားအလုပ်ကိုင်းနဲ့ပဲလာလားဘာသာစကားကတော့အရေးကြီးဆုံးလို့ထင်တယ်ပေါ့နော်အိုဒီယိုမလာခင်ကိုရီးယားဘာသာစကားကိုလည်းအနည်းဆုံး level 3လောက်ထိကိုကြိုပြီးတော့တတ်ထားသင့်တယ်လို့ထင်ပါတယ်ပြီးတော့ကျတော့ပညာရေးနဲ့လာမယ်ဆိုလို့ရှိရင်ဒီကိုရဲ့အကြောင်းပေါ့နော်အကြောင်းကိုရေးချဲ့တဲ့အခါမှာသတိထားဖို့လိုပါတယ်တချို့တွေကကြာအရင်ဈေးတက်တာတိုက်တယ်ပေါ့နော်နယ်ဘက်ကအကြောင်းကိုရေးချဲ့ကြတယ်ဒါပေမဲ့လို့ဒီ ranking မြင့်တဲ့အကြောင်းပေါ့နော် ranking မြင့်တဲ့အကြောင်းကဗီဇာရနိုင်ပြီပို့ပြီးတော့လွယ်တယ်ပေါ့နော်ဒီအကြောင်းကြီးသွားလို့ဗီဇာပြောင်းတဲ့အခါမှာလဲ ranking မြင့်တဲ့အကြောင်းတွေကပို့ပြီးတော့ဒီနောက်ထပ်ပြောင်းတဲ့ဗီဇာတွေအတွက်မှာပို့ပြီးတော့အထောက်ပံ့ပေးပါတယ်အလုံးနဲ့လာမယ်ဆိုလို့ရှိရင်ဒီလိုမျိုးကုမ္ပဏီကခေါ်တာထက်ကိုဒီ EPS system ပေါ့နော်ကိုရီးယားရဲ့ EPS system နဲ့အဲ့လိုမျိုး POE ရာကြီးမှုချင်းပါတယ် EPS အောင်မှုပဲကိုဖြည့်ဆို့ပြီးတော့လာရောက်နိုင်ပါတယ်အဲ့ဒါတော့ E9 visa ပေးရပုံမှာရယ် E9 visa ကတော့ site view ရေးဆောက်လုပ်ရေးကုန်ထုတ်ဆိုပြီးတော့၃မျိုးခွဲခြားထားတယ်ပေါ့နော်အမှ site view ရေးနဲ့ဆောက်လုပ်ရကြတော့ရာသီဥတုဒဏ်နေအလွန်ခံရတဲ့အတွက်ကိုဒီကုန်ထုတ်နဲ့ပဲလာကြတာများတယ်ပေါ့နော်ပြီးတော့ကြတော့ဒီဝင်ဆောင်တဲ့လုပ်ငန်းကိုလည်းတရားဝင်ခေါ်တယ်အမရဲ့အဲပြည်ရင်းအလုပ်ကိုင်အေဂျင်စီနဲ့ချိတ်ဆက်ပြီးတော့အဲ့ဒါကတော့ E73 visa ပေးရပေါ့နော်အန်ရှိမယ်ပြီးတော့E10 ပေါ့နော်တင်မောသားပေါ့နော်တင်မောသားရှိမယ်ပေါ့နော်အဲ့လိုမျိုးရွေးချယ်ပြီးတော့ကိုရီးယားနိုင်ငံကိုလာရောက်အလုပ်လုပ်ကိုင်နိုင်ပါတယ
်အဲ့ဒီမှာနေထိုင်ခွင့်ရဖို့ဆိုရင်ရောဗီဇာတွေဘယ်လိုမျိုးတဆင့်ချင်းပြောင်းရလဲဆိုတာလေးကိုလည်းနားထောင်ကြည့်နော်
အဓိကအဖြစ်လာကြတာကတော့ D4 ရဲ့ D2 visa ရဲ့နှစ်မျိုးပေါ့နော် D4 ကကြတော့ language training visa ပေါ့နော်သူကကြတော့ဘာသာစကားကိုအရင်ဆုံးတက်မယ်ပေါ့နော်သူက6လတခါတက်တန်းတိုးပြီးတော့နှစ်နှစ်အထိနေထိုင်ခွင့်ရှိတယ်ပေါ့နော်အဲ့ဒီနှစ်နှစ်အတွင်းမှာကိုက topic ဘာသာစကားဆောင်ပွဲကိုဖြည့်ပြီးတော့ဆောင်ပွဲရဲ့အမှတ်အလိုက်ပေါ့နော်ကိုရွေးချင်တဲ့ major ကိုရွေးပြီးတော့လျှောက်ပြီးတဲ့အခါမှာမတို့ D2 visa ကိုပြောင်းလဲလို့ရတယ်ပေါ့နော် D2 ကကြတော့ bachelor masterPhD ทีပေါ့เนาะအဲ့ဒါ၄အကုန်လုံး D2 ပေါ့မှာလေပြီးတော့ exchange student တွေ transfer student တွေပေါ့เนาะအဲ့ဒါ၄အကုန်လုံးက D2 visa နဲ့နေလို့ရပါတယ်အဲ့ဒီ D2 visa ကကြတော့ကိုယ့်ရဲ့ကိုတက်တဲ့ကျောင်းကိုတက်တဲ့ major လိုက်ကို2နှစ်ကနေပြီးတော့6နှစ်ထိပေါ့เนาะအစားပေါ့เนาะအဲ့ဒီတက်တန်းလုပ်ပြီးနေထိုင်လို့ရပါတယ်ကျောင်းကြီးရဲ့အခါမှာလဲကိုကအလုံးရသွားလို့ရှိရင်ကိုယ့်ရဲ့ပေါ့เนาะပညာရေးအချင်းရွေးချယ်လိုက်တဲ့ကျောင်းရဲ့ ranking ပြီးတော့ဘာသာစကားအရေးအချင်းဘာသာစကားဆောင်ပွဲရလက်ပေါ့နော်ပြီးတော့ကြတော့အသက်အရွယ်နောက်လာနှုန်းထားတွေပေါ့မူတည်ပြီးတော့အမှတ်အလိုက်ပေါ့နော် E71 professional visa ပြီးတော့ကြတော့F27 long term resident visa F5 permanent resident visa အထူးကိုတက်နှမ်းလို့ရပါတယ
်ကိုရီးယားပညာသင်ရင်းနဲ့လာမယ်ဆိုလို့ရှိရင်ကုန်ကျစရိတ်ကရောဘယ်လောက်ရှိမလဲ
မြန်မာငွေနဲ့ဆိုလို့ရှိရင်ပေါ့နော်ဒီဘာသာစကားသင်တဲ့အတွက်ကတစ်နှစ်စာကို7320ပေါ့နော် 7320 လောက်ကုန်ကြနိုင်ပြီးတော့ major တက်မယ်ဆိုလို့ရှိရင်ဘက်ချလာအတွက်ကတစ်နှစ်စာကို82သိန်းပေါ့နော်အနည်းဆုံး82သိန်းလောက်ကုန်ကြနိုင်ပါတယ
်ကိုရီးယားနိုင်ငံလုပ်ငန်းခွင်ထဲမှာအချင်းချင်းခွဲခြားဆက်ဆံတာမျိုးတွေမခံရအောင်လို့ဘာတွေပြင်ဆင်သင့်တယ်ဆိုတာကိုလည်းသူကရှင်းပြထားတယ်
မတို့ကျောင်းတက်တုန်းကလည်းကျောင်းမှာဆိုလို့ရှိရင်အရှေ့တောင်အာရှနိုင်ငံသားတွေဆိုလို့ရှိရင်အနောက်နိုင်ငံတွေထပ်ပို့ပြီးတော့အခွင့်အရေးနေတာတော့ပေါ့နော်အဲ့လိုမျိုးလေးတွေရှိပါတယ်ပေါ့နော်ပြီးတော့လုပ်ငန်းဝင်မှာဆိုလို့ရှိရင်လည်းနည်းနည်းတော့ခွဲခြားဆက်ဆံခံရတာလေရှိပါတယ်အဲ့ခါကြလို့ရှိရင်ပေါ့နော်ဒီတိုင်းစကားနဲ့ဆိုလို့ရှိရင်တိုင်းစကားနဲ့အခြေတင်ဖြစ်တာကသိပြီးတော့ပြဿနာမရှိဘူးမယ်ကိုထိလက်ရောက်စော်ကားတာတို့ပြီးလို့ရှိရင်လာစာနှုံးထားကမြစ်တာတို့ဒီလာစာမပေးတာတို့ ပြီးလုံတက်စုချင်းကိုမပေးရတော့ဘောเนาะအဲ့ဒါကြီးဆိုလို့ရှင်ဒီမှာတော့က record ရယူထားပြီးတော့အလုံသမားယုံနေမှာတိုင်ကြားလို့ရပါတယ်အခါကျရင်အလုံသမားယုံနေရလဲအမြမစကန်ပြန်နေရှိရတဲ့အတွက်ကြောင့်လို့ထိထိရောက်ရောက်ဆောင်ရွက်ပေးရရှိပါတယ်မှာ
ကဲကျန်စီပြိသက်တို့ရေပြိသက်တွေတည်ခြင်းနဲ့ကိုရီးယားနိုင်ငံမှာသွားပြီးတော့အလုပ်လုပ်မယ်ပညာသင်မယ်ဆိုလို့ရှိရင်ဘာတွေဆောင်ရင်ရှောင်ရင်ရှိသလဲဆိုတာကိုပြပြထားပြီးပြီမလို့ဒီတစ်ပတ်အတွက်တော့ပဲเนาะရှင်းတစ်ပတ်ကြလို့ရှိရင်လည်းကျန်စီပြိသက်တွေအတွက်ကျန်စီရှိနေတာမလို့ဆက်ဆက်ဆောင်ကြည့်ဖို့မိနေเนาะတတ
မက်ခင်လေးရဲ့ generation C အစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အားကစားကဏ္ဍကိုတင်ဆက်ပေးကြပါတယ်အမေရိကန်ပြည်ထောင်စုကနေဒါနဲ့မက္ကဆီကိုနိုင်ငံသုံးနိုင်ငံပူးတွဲအင်ရှင်ဖြစ်နေကျင်းပါမယ်2026ကမ္ဘာဖလားဘောလုံးပွဲရဲ့ final ကိုတော့ New York နဲ့ New Jersey မှာကစားဖို့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကရွေးချယ်လိုက်ပါတယ်အခုလိုမျိုးရွေးချယ်လိုက်တဲ့အပေါ်ဘောလုံးဝါသနာရှင်ပရိသတ်တွေရဲ့အမြင်ကိုကိုရန်နိုင်ကဒီသတင်းပတ်ရဲ့အားကစားကဏ္ဍမှာစူးစီးတင်ဆက်ပေးထားပါတယ်
2026ကမ္ဘာဖလားဘောလုံးပွဲ final ကိုတော့ New York New Jersey က MetLife ဘောလုံးကြီးမှာကစားသွားမှာဖြစ်တယ်လို့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကကြေညာလိုက်ပါတယ်။ American, Canada, Mexico သုံးနိုင်ငံပူးတွဲအင်ရှင်ဖြစ်ကျင်းပမဲ့2026ကမ္ဘာဖလားဘောလုံးပွဲပွဲစဉ်တွေကျင်းပမဲ့နေရာတွေကို Florida ပြည်နယ် Miami မြို့မှာ February 4ရက်နေ့ကကြေညာခဲ့တာပါ။2026ကမ္ဘာဖလားဘောလုံးပွဲတွေကိုတော့ Canada နဲ့ Mexico နိုင်ငံတွေကအုပ်စု10ပွဲအပါအဝင်73ပွဲစီကျင်းပခွင့်ရခဲ့ပြီးတော့ channel ပွဲတွေကိုတော့ American နိုင်ငံမှာကျင်းပသွားမှာဖြစ်ပါတယ်။ဖွင့်ပွဲကိုတော့ Mexico နိုင်ငံ Mexico City က Aztec ဘောလုံးကြီးမှာကျင်းပသွားမှာဖြစ်ပြီးတော့ Mexico ဟာအခုလို American Canada တို့နဲ့၃နိုင်ငံပေါင်းပြီးတော့ကျင်းပခွင့်ရတဲ့အတွက်ကမ္ဘာဖလားကို၃ကြိမ်မြောက်အင်ရှင်ဖြစ်ကျင်းပခွင့်ရတဲ့ပထမဆုံးနိုင်ငံဖြစ်လာခဲ့ပါတယ်။ဒီအင်ရှင်၃နိုင်ငံရဲ့အဖွင့်ပွဲစဉ်တွေကိုတော့Toronto, Mexico City နဲ့ LA မြို့တွေမှာကျင်းပသွားမှာဖြစ်တယ်လို့လည်း FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကပြောပါတယ် Quarter Final ပွဲစဉ်တွေကစပြီး Final ထိ America မှာကျင်းပသွားမှာဖြစ်ပြီးတော့ Quarter Final 4ပွဲကိုတော့ LA, Kansas City, Miami, Boston မြို့တွေမှာကျင်းပသွားမှာဖြစ်ပါတယ် Semi-Final 2ပွဲကိုတော့ Dallas နဲ့ Atlanta မြို့တွေမှာကျင်းပသွားမှာဖြစ်ပြီးတော့တတိယနေရာလူပွဲကိုတော့ Miami မှာကျင်းပသွားမှာဖြစ်ပါတယ်ကောဘောလုံးဖွဲ့ချုပ်အနေနဲ့ final ပွဲကျင်းပမဲ့နေရာကိုခက်ခက်ခဲခဲနဲ့နောက်ဆုံးအချိန်ထိရွေးခဲ့ရတယ်လို့ FIFA ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုကပြောပါတယ်
။ Yeah, well I'm sure that New York New Jersey are celebrating now and they should celebrate because they obtained the biggest game in the history of football this final in 2026.
New York နဲ့ New Jersey နေနဲ့အောင်ပွဲခံကြမယ်ဆိုတော့သိကြပါလေ။အောင်ပွဲလည်းခံသေးပါလေ။ဘာကြောင့်လဲဆိုတော့2026 July 19ရက်မှာကစားမယ် final ပွဲဟာကမ္ဘာဘောလုံးသပိုင်းမှာအကြီးမားဆုံးပွဲဖြစ်ပြီးဒါကိုသူတို့ကကျင်းပခွင့်ရလိုက်လို့ပါ။ဒါကနိုင်ငံ48နိုင်ငံအသင်း48သင်းဝင်ကစားမယ်ပထမဆုံးကမ္ဘာဘောလုံးပွဲဖြစ်တာကြောင့်ကြီးကျယ်ခမ်းနားပြီးသပိုင်းဝင်မဲ့ပွဲပါ။ American, Canada နဲ့ Mexico နိုင်ငံတွေကိုလည်းတွေတန်းနဲ့ချီလာကြမှာဖြစ်ပြီးနယူးယောက်ဆိုတာကနိုင်ငံပေါင်းနေရာကျော်ကလူတွေနေထိုင်တဲ့မြို့ကြီးဖြစ်တာကြောင့်ကဘာကြီးတစ်ခုလုံးကိုပေါင်းစည်းပြီးအောင်ပွဲခံကြမှာဖြစ်တဲ့အတွက်ဒါကတကယ့်ကိုထူးခြားမှာပါ။ကျန်တဲ့မြို့15မြို့ကလည်းတကယ်ကောင်းပါလေ။ FIFA မှာရှိတဲ့လူတွေအားလုံးအတွက်တော့နောက်ဆုံးအချိန်အထိကိုပဲတကယ်ပဲခဲခဲရွေးခဲ့ရတာပါ။ကျွန်တော်အနေနဲ့ဂျိမ်းတွေပြောနေတာကတော့နယူးယောက်နယူးဂျာစီမှာကစားမဲ့ဖိုင်နယ်ဟာမယုံနိုင်စရာကောင်းတော့ထူးခြားမှာဖြစ်ပြီး2026ကမ္ဘာဖလားကလည်းတကယ်ကောင်းတဲ့ကမ္ဘာဖလားပွဲဖြစ်မှာပါ။
2026ဖိုင်နယ်ကိုကစားဖို့အတွက်နယူးယောက်နယူးယောက်စီက MetLife ကွင်းကြီးကိုရွေးချယ်လိုက်တဲ့အတွက်ဂုဏ်ယူမိတယ်လို့ယောက်မှနေထိုင်တဲ့မြန်မာနိုင်ငံကဒီပထမတန်းဘောလုံးသမားဟာကိုကျော်ကြီးကပြောပါတယ်
ဒီရောအနေနဲ့တော့ဟိုသဘောကျတာပါလေ။ဘာဖြစ်လို့ဆိုတော့ Giant Stadium ဆိုတာဟိုကျွန်တော်ဟိုဖတ်ဘောအမေရိကန်ဖတ်ဘောဟိုလုပ်တဲ့နေရာဆိုတော့ကျွန်တော်တွေ့တာကတော့အဲဂုံယူတာပေါ့လေ။ဘာဖြစ်လို့ဆိုတော့ဒီမြို့ရွေးရဲဆိုတော့နောက်ပြောရရင်ဒီရောကဘာဖြစ်ဖြစ် number 1 2 3 ရမှာပါတယ်ဆိုတော့လေဘာဖြစ်ဖြစ်ဆိုဟိုဝန်တာပါလေကျွန်တော်အာစိတ်လုံးချလာတော့ကျွန်တော်ကတည်ကျင်တာပေါ့ကွာ။တည်ကျင်တာပေါ့ဆိုတော့ဒီမှာကဟိုဒါကအပြင်ဒီကဒီမှာရောက်နေတဲ့ Saturday တွေကလေကျွန်တော်ဒီမှာဘောလုံးလေးထောင်တာတော့ဒီမှာကြည့်နေတဲ့ကလေးကတော့များများရှိပါတယ်ဒါပေမဲ့သူတို့ကဘလို့ချင်းနဲ့ကြည့်မလို့တော့မသိဘူးပေါ့လေကျွန်တော်တို့သိအားသက်သက်နေကြရတယ်။ညာချင်းတော့ဟိုဒီပါကလေးကြတော့များကြဟိုကြောင်းလာတဲ့ကလေးတွေရောဒီမှာကန်တဲ့လူကြတော့များများရှိပါတယ်ဒီမှာလေကမ္ဘာကွန်မြူနတီကဆိုတော့သူကြည့်ကြအောင်ပေါ့ကျွန်တော်လည်းပြီမောက်ဒေးနူးဂျိန်ဆိုတော့နောက်ချက်ကအမေရိကန်မှာဘလို့တာကြပြီဆိုတော့နယူးယောက်ကိုရွေးတော့တော်တော်များများကြည့်ကြမှာဖြစ်ပါတယ်
မေကမာတော့နယူးယောက်နယူးဂျာဆီပြင် LA San Francisco Seattle Boston Philadelphia Atlanta Miami Dallas Houston နဲ့ Kansas City စတဲ့မြို့ဆက်တမြို့မှာကစားသွားမှာဖြစ်ပါတယ်မေကမာတော့1994ကမ္ဘာဖလား1996နဲ့2003အမျိုးသမီးကမ္ဘာဖလားစုစုပေါင်းကမ္ဘာဖလား3ချိန်ကစားခဲ့တာမှာ3ချိန်စလုံးကိုနိုင်ငံအနောက်ဘက်ချမ်းက LA မြို့မှာ Final ပွဲတွေကျင်းပခဲ့တာဖြစ်ပြီးတော့အခုတစ်ချိန်ကြာမှအရှိတ်ချမ်းမှာပထမဆုံးအကြိမ်ဖြစ်တဲ့ final ကိုကျင်းပခွင့်ရတာပါ Washington DC area မှာနေထိုင်တဲ့မြန်မာလူရေးစင်ဂိုးသမားဟောင်းကိုရင်ထွေးကတော့အခုလိုအမေရိကန်အရှိတ်ချမ်းက New York New Jersey မှာ final ကိုကစားဖို့ရွေးချယ်လိုက်တဲ့အတွက်စိတ်လုံရှားမိတယ်လို့ပြောပါတယ
်ဒါကတော့ကောင်းတာပေါ့ဗျကျွန်တော်အဲ့သတင်းကြားတဲ့ဆိုရဲကဒီမှာဝါသနာတူတငယ်ချင်းတွေရှိတယ်အားလုံးကဒီဘဝတကူပဲမြို့မှာလုပ်မယ်ပဲနေရာမှာလုပ်မယ်ဆိုတာကိုခုကျွန်တော်တို့ခုစုံစမ်းနေတဲ့ကတည်းကခုဖြူလာထွက်လာပြီဆိုတော့ကျွန်တော်တို့ဒီ well ကြည့်ဖို့အတွက်တငယ်ချင်းတွေစုပြီးတိုင်မြင်နေကြတယ်လက်မှတ်ကိုလည်းကျိုးဝယ်မယ်ဒါမှပဲကျွန်တော်လက်မှတ်ကခုနောက်ဆုံး final တော့မှနေရောမှာလုပ်မယ်လို့သိရတဲ့အတွက် final အတွက်ပါကျိုးဝယ်တော့လုပ်ထားပါတယ်ခင်ဗျာဘာကြောင့်လဲဆိုတော့ဒီလိုပွဲမျိုးကကြည့်ခဲ့တယ်၄နှစ်တခါမှလုပ်တာဆိုတော့ဒီလိုပွဲမျိုးကလုပ်တဲ့အခါမှာအရင်တော့ TV ဖန်သားပေါ်ကကြည့်ရတယ်နော်ခုတော့ကိုမျက်မြင်ကိုတွေ့ကြည့်ရမယ်ဆိုတော့ကျွန်တော်တို့အရင်ပဲစိတ်လူရှာပါတယ်ခင်ဗျာ။ဟိုအဓိကတော့ကျွန်တော် final ဝယ်ကြည့်ရတာပေါ့
။ MetLife ဘောလုံးဝင်းကြီးဟာစုစုပေါင်းပြိဿ 72,500 ဆန်ပြီး2016ခုနှစ်တုန်းကကိုပါအမေရိကဖလားနှစ်တရာပြည့် final ကိုလည်းဒီကွင်းကြီးမှာကစားခဲ့တာဖြစ်ပါတယ်။ဆိုတော့2016ကမ္ဘာဖလား final ကစားဖို့အတွက် MetLife ကွင်းကြီးကိုရွေးချယ်လိုက်တာမှန်ကန်တယ်လို့ပြောနိုင်မလား။ဒါနဲ့ပတ်သက်ပြီးတော့ဒီကွင်းကိုလူကိုယ်တိုင်သွားပြီးတော့ကြည့်ဖို့တဲ့ဘောလုံးပြိဿတူဖြစ်တဲ့ကိုပြည်သွင်းနိုင်ကိုမေးကြည့်တဲ့အခါမှာတော့
2026ကမ္ဘာဖလားပွဲအတွက်နယူးဂျာစီက MetLife ဘောလုံးကစားကွင်းကြီးကိုရွေးချယ်လိုက်တာဆိုလို့ရှိရင်မှန်ကန်တဲ့အတင်းတော်တဲ့ရွေးချယ်မှုလို့ကျွန်တော်ကတော့မြင်ပါတယ်။ဘာကြောင့်လဲဆိုတော့ MetLife ကစားကွင်းကြီးကဆိုလို့ရှိရင်အမေရိကန်ဘောလုံးအဖွဲ့ချုပ် NFL ကစားကွင်းတွေထဲမှာအကြီးဆုံးကွင်းတစ်ကွင်းဖြစ်ပြီးတော့ပြိဿ 72,500 ဆန့်တယ်လို့သိရပါတယ်။နောက်တစ်ခုကတော့အမေရိကန်နိုင်ငံရဲ့အဓိကမြို့ကြီးတစ်မြို့ဖြစ်တဲ့နယူးယောက်မြို့နဲ့ဆက်နွယ်မိုင်ကွာမှာရှိနေတာလည်းဖြစ်ပါတယ်။ဒီကွင်းကြီးတဲကို2023ဇူလိုင်22ရက်နေ့ကမန်ချက်စတာယူနိုက်တက်နဲ့အာဆင်နယ်တို့ရှင်ပြန်ကစားတဲ့ပွဲကိုသွားပြီးတော့ကြည့်ဘူးပါတယ်။အဲသွားရေးလိုက်ရတော်လေးအဆင်ပြေတဲ့အနေထားမှာလည်းရှိပါတယ်။ကွင်းထဲမှာလည်းကြည့်ရတာအတော်လေးတက်တောင့်တက်တာအနေထားမှာရှိပါတယ်။ Facility ပြည်စုံတဲ့ကွင်းကြီးဖြစ်တဲ့အတွက်အခုလိုရွေးချယ်တာဟာဆိုလို့ရှိရင်ကောင်းမွန်တဲ့ရွေးချယ်မှုလို့ကျွန်တော်ကတော့ယူဆပါတယ်။အရင်ကဘာဖလာရီတုန်းကတော့အမေရိကရဲ့ West Coast မှာရှိတဲ့အဓိကမြို့ကြီးဖြစ်တဲ့ LA မှာလုခဲ့တယ်ပေါ့လေအခုဒီချိန်မှာတော့ဒီ East Coast မှာရှိတဲ့အဓိကမြို့ကြီးဖြစ်တဲ့ New York မြို့ကြီးအနီးကကွင်းကိုရွေးချယ်တာဟာဒါအလှည့်ပေးတာမျှတတယ်လို့လည်းထင်ပါတယ်
2026ကမ္ဘာဖလားဘောလုံးပွဲမှာတော့နိုင်ငံပေါင်း48နိုင်ငံပါဝင်ပြီးတော့အုပ်စုကို၄သင်းနဲ့အုပ်စု12စုခွဲပြီးတော့ကစားကြမှာဖြစ်ပါတယ်ဒီလာမဲ့ကမ္ဘာဖလားမှာထူးခြားတာကတော့32သင်းရှုံးထွက်နဲ့16သင်းရှုံးထွက်ပွဲစဉ်တွေဆိုပြီးတော့ရှုံးထွက်အဆင့်ကို2ဆင့်ကစားရမှာဖြစ်ပြီးတော့ final အထိဆိုရင်တော့စုစုပေါင်း10ပွဲအထိကစားရမှာဖြစ်ပါတယ်။ပြီးခဲ့တဲ့2022ကမ္ဘာဖလားပွဲမှာတော့စုစုပေါင်း64ပွဲကစားခဲ့တာဖြစ်ပြီးလာမဲ့2026ကမ္ဘာဖလားမှာတော့အသင်းတွေတိုးသွားတဲ့အတွက်ပွဲစဉ်အရေအတွက်ကစုစုပေါင်း104ပွဲအထိရှိလာမှာဖြစ်ပါတယ်ခင်ဗျာ။
ကိုရနိုင်တင်ဆက်ပေးခဲ့တဲ့အပတ်စဉ်အားကစားကဏ္ဍပါရှင်ဒီကနေ့ညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းကိုမက်ခင်လေးတလှည့်ပြောပြပေးပါမယ်ရှင
်တော်တာရှင်များရှင်သတင်းအချင်းချုပ်ကိုမပြောခင်မှာနောက်ဆုံးရသတင်းတစ်ပုဒ်ကိုပြောပြပေးချင်ပါတယ်ဒါကတော့ကယားပြည်နယ်ကစာတင်ကျောင်းတွေကိုတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ UNICEF ကရှုတ်ချလိုက်တဲ့သတင်းမှာကယားပြည်နယ်ကစာတင်ကျောင်းနှစ်ခုကို၄ကျောင်းကနေတိုက်ခိုက်မှုတွေအတွက်ကြောင့်ကလေးငယ်၄ယောက်ကျောင်းဆရာ၂ယောက်သေဆုံးခဲ့ရတဲ့အပေါ်ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကအပြင်းထန်ရှုတ်ချလိုက်ပါတယ်ကလေး100ကျော်ရှိနေချင်းတနင်္လာနေ့တုန်းက၄ကျောင်းတိုက်ခိုက်မှုကြောင့်အသက်12နှစ်ကနေ14နှစ်ကြားကလေးတွေသေဆုံးခဲ့ရပြီးတော့အများအပြားဒဏ်ရာရခဲ့တဲ့အတွက်ကြောင့် UNICEF ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ကလေးငယ်တွေအတွက်လုံခြုံမှုပေးရမယ့်စာတင်ကျောင်းတွေပညာရေးအဆောက်အုံတွေပေါ်တိုက်ခိုက်မှုတွေကိုအပြင်းထန်ရှုတ်ချကြောင်းကိုလည်းပြောဆိုထားပါတယ်။စာတင်ကျောင်းတွေကိုတိုက်ခိုက်မှုဟာကလေးငယ်အခွင့်အရေးနဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုချိုးဖောက်ရာရောက်တယ်လို့လည်းပြောဆိုထားပါတယ်ရှင်။မြန်မာစစ်ကောင်စီရဲ့အကြမ်းဖက်မှုအပေါ်တုံ့ပြန်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ကြေညာချက်ကလုံလောက်မှုမရှိဘူးလို့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SACM ကဒီကနေ့ပဲဟွေးပြန်ပြောကြားလိုက်ပါတယ်။ ဖေဖော်ဝါရီလ5ရက်တနင်္လာနေ့ကမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်တဲ့လုံခြုံရေးကောင်စီရဲ့တကယ်ပိတ်ဆွေးနွေးပွဲမစတင်ခင်အဖွဲ့ဝင်9နိုင်ငံကထုတ်ပြန်တဲ့ပူးတွဲကြေညာချက်နဲ့ပတ်သက်ပြီးတော့ SCCM ကအခုလိုပြောလိုက်တာပါ။ကုလသမဂ္ဂအထူးအကြံပေးအဖွဲ့ SCCM တည်ထောင်သူတူဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်ဟောင်းရန်ဟင်းလီကတော့လုံခြုံရေးကောင်စီရဲ့ထုတ်ပြန်ချက်ဟာလုံလောက်မှုမရှိဘူးလို့ထောက်ပြထားပါတယ်ရှင်။
နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုနာခမ်မင်းနဲ့ဂျန်ဘေးဟမ်ဆာဖြစ်ပါတယ်ရှင်ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOA ရဲ့သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြကြပါသေးရှင်
This program has